Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA American အသံရဲ့2020ခုနှစ်နိုဝင်ဘာလ30ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:30နာရီအထိ 19.2530 နဲ့ line လာမီတာ190ရောကနေထုတ်လွှင့်နေပါပြီရှင်ကျမနင်္ဂလာပါဒီကနေ့ညဖက်ထိတ်တန့်ရောင်သတင်းတွေကိုတင်ပြသွားမှာပါကမ္ဘာတစ်ဝှမ်းကိုဗစ် -19 အတည်ပြုလူနာစုစုပေါင်းဒီကနေ့62တန်းကျော်သွားပါပြီအမေရိကန် John Hopkins တက္ကသိုလ်ရဲ့ကိုဗစ်ကာယရောဂါဆိုင်ရာစီးရင်ပြုစုချက်အရကမ္ဘာမှာကိုဗစ်အတည်ပြုလူနာ62တန်းနဲ့9သိန်းကျော်ရှိပါတယ်ကမ္ဘာကျန်းမာရေးအဖွဲ့ WHO ရဲ့မနေ့နိုဝင်ဘာ29စီးရင်အရကိုရိုနာဗိုင်းရပ်စ်ပိုးကူးခံထားသူစုစုပေါင်း62တန်းကျော်နဲ့သေဆုံးသူကတော့ 3.4 တန်းကျော်ရှိခဲ့ပါတယ်အမေရိကန်နိုင်ငံကတော့ကမ္ဘာမှာပိုးကူးသူရောသေဆုံးသူပါအများဆုံးရှိနေပြီးသူနောက်မှာအိန္ဒိယနဲ့ဘရာဇီးနိုင်ငံတို့အသီးသီးရှိနေပါတယ်ပြီးခဲ့တဲ့24နိုင်အတွင်းအမေရိကန်မှာပိုးကူးသူ 3,400 ကျော်ရှိပြီးဟာနေ့စဉ်ပိုကူသူသတိန်းကျော်လာတဲ့28ရက်မြောက်နေ့လည်းဖြစ်ပါတယ်။အားလိုက်ရရသည့်ခီးထွက်တဲ့သူတွေကြောင့်ပိုကူဆက်မှုဆက်တိုင်မြင့်တက်လာမယ်လို့လည်းအမေရိကန်ထိပ်တန်းကျန်းမာရေးပညာရှင်တွေကသတိပေးနေပါတယ်။အိန္ဒိယမှာလည်းတင်းငွေတွေနဲ့ကပိုကူသူ4,200နေပါရှိပါတယ်။ဘရာဇီးနိုင်ငံမှာလည်းကာယောဂအခြေအနေပိုဆိုးလာမှာကိုစိုးရိမ်မှုတွေရှိနေပေမဲ့လို့နှစ်ကုန်အားလိုက်ရဈေးဝယ်ရသည်မှာကာယောဂဆရာကတ်တချက်တွေကိုတာဝန်ရှိသူတွေဖြေလျှော့ပေးနေတာပါ။ပိုကူဆက်မှုတကြော့ပြန်မြင့်တက်နေတဲ့ဥရောပတိုက်နိုင်ငံတချို့မှာတော့ကာယောဂါထိန်းချုပ်ရေးအတွက်ခရစ်မတ်ကလအတွင်းနှင်းလျှောစီစခန်းတွေကိုပိတ်ပေးဖို့သဘောတူခဲ့ပါတယ်။အာဖရိကတိုက်နိုင်ငံတွေမှာတော့ကာယောဂါကန့်သတ်ချက်တွေကြောင့်ကျန်းမာရေးစောင့်ရှောက်မှုလုပ်ငန်းတွေမှာအကြာရဖြစ်နေရတဲ့အတွက်ကိုဗစ်ကြောင့်သေဆုံးသူတွေငှက်ဖျားယောဂါနဲ့သေဆုံးသူပိုများမဲ့ပုံရှိတယ်လို့ WHO ကတင်လာနေမှသတိပေးခဲ့ပါတယ်။အမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုမြင့်တက်လာနိုင်ခြေရှိတဲ့အပေါ်အမေရိကန်ထိပ်တန်းကျန်းမာရေးပညာရှင်ကသတိပေးလိုက်ပါတယ်။အမေရိကန်ကူးစက်ရောဂါကာကွယ်ရေးဌာနထိပ်တန်းပညာရှင်ဒေါက်တာအန်နီဖောက်ချီက ABC ရုပ်သံဌာနရဲ့ This Week အစီအစဉ်မှာသတင်းတွေနဲ့ကအရေးလို့သတိပေးလိုက်တာပါ။ Thanksgiving ကျေးဇူးတော်နေ့အားလိုက်ရနောက်ပိုင်းသတင်းပတ်တွေမှာရုတ်တရက်ဖြစ်လာမှာမျိုးမဟုတ်ပဲပိုးကူးစက်မှုတွေတိုးပြင်းတိုးလာတာမျိုးတွေ့ရနိုင်တယ်လို့လည်းဒေါက်တာဖောက်ချီကပြောဆိုခဲ့တာပါ။သမရအိမ်ပြူရောကကာယောဂါတုံ့ပြန်ဆောင်ရွက်အဖွဲ့ဝင်ဒေါက်တာဒေဗရာဘရစ်ကလည်းအားလိုက်ရမှာခေထွက်ခဲ့သူတွေပိုကူးဆက်ခံရရတယ်လို့ယူဆနိုင်တဲ့အတွက်လာမယ့်တစ်ပတ်မှာပိုးစစ်ဆေးဖို့ CBS ရုပ်သံနဲ့တွေ့ဆုံမေးမြန်းခါမှာပြောဆိုခဲ့ပါတယ်။ဒီအချိန်မှာပဲနယူးယောက်မြို့ကမူလာဒန်ကျောင်းတက်နေတဲ့ကလေးတွေပိုးစစ်ဆေးမှုစတင်တိုးလို့ပြီးတော့လူကိုယ်ရန်ကျောင်းပြန်တက်နေအောင်ခွင့်ပြုတော့မယ်လို့မြို့တော်ဘုံကတင်လာနေမှာကြေညာပါတယ်။နိုင်ငံတော်အစိုးရကြောင့်အများဆုံးရှိတဲ့နယူးယောက်မှာကျောင်းသူကျောင်းသားတက်တရမတန်းကျော်ရှိပြီးတော့ပြီးခဲ့တဲ့သတင်းနှစ်ပတ်ကမြို့ရင်ပိုးကူးဆက်မှုတိုးလာတဲ့အချိန်မှာစာတင်ကျောင်းတွေကိုပိတ်ထားခဲ့တာပါ။ကလေးတွေကျောင်းပြန်တက်ခွင့်ရဖို့အပတ်စဉ်ပိုးစစ်ဆေးခံမှမယ်ဆိုတဲ့သဘောတူညီချက်မှာလက်မှတ်ရေးထိုးရမယ်လို့မြို့တော်ဝန်ဘီဘလတ်စ်ယိုက Twitter လူမှုဆန္ဒနာမှာရေးသားခဲ့ပါတယ်။ John Hopkins တက္ကသိုလ်စစ်သားအရာအမေရိကန်နိုင်ငံတော်ပိုးကူးခံထားသူ 73.3 တန်းကျော်ရှိပါတယ်။အမေရိကန်သမ္မတအတွက်ထောက်လိုက်ရေးအတိုင်းဝန်ကနိုင်စင်ပြုစုတင်ပြရတဲ့နိုင်ငံတော်လုံခြုံရေးဆိုင်ရာအစီရင်ခံစာကိုရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ဒီကနေ့တနင်္လာနေ့မှာပထမဆုံးရရှိတော်မှာပါ။မစ္စတာဘိုင်ဒန်နဲ့သူ့ရဲ့ရွေးကောက်ခံသူ့သမ္မတလောင်းကမလာဟဲရစ်တို့ကလည်းအစိုးရအဖွဲ့ရဲ့ထိပ်တန်းစီးပွားရေးရာထူးနေရာတွေကိုဒီကနေ့မှာပဲရွေးချယ်ကြေညာမယ်လို့ခန့်မှန်းရပါတယ်။အင်ပီရိုဘန်နာရဲ့အကြီးအကဲဖြစ်နီရာတန်တန်နဲ့စီးပွားရေးအကြံပေးကောင်စီဥက္ကဋ္ဌအဖြစ်စီးပွားရေးပညာရှင်ဆီလီယာရော့စ်တို့ကိုရွေးမယ်ဆိုတဲ့သတင်းတွေလည်းထွက်နေပါတယ်။ပနာယေဝဉ္ဇဉ်အဖြစ်ဗဟိုပန်ဥက္ကဋ္ဌဟောင်းဂျန်နက်ယယ်လန်ကိုရွေးချယ်ထားကြောင်းပြီးခဲ့တဲ့တစ်ပတ်ကကြေညာခဲ့ပါတယ်။ဂျန်နက်ယယ်လန်ရဲ့ထိပ်တန်းလက်ထောက်အဖြစ်ဝဲလီအဒယမိုကိုရွေးမယ်လို့ခန့်မှန်းနေကြပါတယ်။တနင်္ဂနွေနေ့တုန်းကကြေညာခဲ့တဲ့သတင်းနဲ့ပြန်ကြားရေးအဖွဲ့ဝင်အားလုံးကတော့အမျိုးသမီးတွေဖြစ်ပါတယ်။အမေရိကန်ပြည်သူပြည်သားတွေကိုယိုသားဖြောင့်မတ်စွာတိုက်ရိုက်ဆက်တွယ်ပြန်ကြားနိုင်ဖို့ဆိုရဟာသမ္မတတူရဲ့အရေးကြီးဆုံးလို့ရတဲ့ခုဖြစ်ပြီးတော့ဒီဆက်တွယ်ရေးအဖွဲ့ကကြီးမားတဲ့တာဝန်တွေထမ်းဆောင်ရင်းအင်ပီရိုနဲ့အမေရိကန်ပြည်သူတွေကိုတာဝန်ယူချိတ်ဆက်ပေးပါလိမ့်မယ်လို့မစ္စတာဘိုင်ဒန်ရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။ဘိုင်ဒန်ဟဲရစ်စ်မဲဆွယ်စည်းရုံးပွဲအတွက်ဆက်သွယ်ရေးညွှန်ကြားရေးမှူးအဖြစ်ဆောင်ရွက်ခဲ့သူကိတ်ဘက်ဒင်ဖီလ်ကိုတော့အင်ပီရိုဆက်သွယ်ရေးအဖွဲ့ညွှန်ကြားရေးမှူးအဖြစ်ရွေးချယ်ထားပါတယ်။သမ္မတအိုဘားမားအစိုးရလက်ထက်မှာဆက်သွယ်ရေးတာဝန်အတော်များများယူခဲ့သူဂျန်ဆာကီကိုတော့အင်ပီရိုပြောခွင့်ရအဖြစ်ရွေးချယ်ထားပါတယ်။အမေရိကန်ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ဟာအသက်2နှစ်အရွယ်သူ့ရဲ့အိမ်မွေးခွေးကလေးနဲ့ဆော်ကစားရင်းချော်လဲသွားတဲ့အတွက်ခြေဖမိုးအယိုးနှချောင်းနဲ့နဲ့အပ်သွားတယ်လို့ George Washington တက္ကသိုလ်ဆေးပညာဌာနညွှန်ကြားရေးမှူးဒေါက်တာ Kevin O'Connor ကပြောပါတယ်။ဒါကြောင့်လာမယ့်သတင်းပတ်တွေမှာဆေးဦးကပေးတဲ့လမ်းလျှောက်ပုံဖော်နဲ့သွားလာရတာမျိုးဖြစ်နေချင်းရှိတယ်လို့လည်းဒေါက်တာ O'Connor ကသတင်းထောက်တွေကိုတင်းငွေတွေကပြောပါတယ်။
တဲ့ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ 31 kHz 9833 ညာတိုင်းဒိုမီတာ 32 kHz 93.9 ညလိုင်းဒိုမီတာ58 kHz 585တို့ဖြင့်စနေတင်းတွင်မှာဟိုင်းလိုက်မီတာ190 kHz 1595တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင် VOA American တန်ကနေဒေတာရင်းနဲ့နိုင်ငံတကာသတင်းတွေဆက်ပြီးတော့ပြောပြပေးပါမယ်ကျမဧသနာကျော်ပါတရွေ့လင်္ကာနိုင်ငံကအကျဉ်းအောင်တစ်ခုမှာထောင်စုပမှုဖြစ်ခဲ့တဲ့အတွက်အကျဉ်းသား6ဦးထက်မနည်းသေဆုံးပြီးတော့50လောက်တန်ရာရသွားပါတယ်။ကိုလံပိုမြို့တော်မြောက်ပိုင်း9မိုင်ကျော်လောက်ဝေးတဲ့မဟာရာအကျဉ်းထောင်တွေကအကျဉ်းသားတွေကြောင့် COVID-19 ရောဂါကူးစက်မှုမြင့်တက်လာနေတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဆန္ဒပြကြရာကနေပြီးတော့ထောင်စုပမှုဖြစ်ခဲ့တာလို့အရာရှိတွေကပြောပါတယ်။ထောင်လုံးကျုံရေးတွေဟာအကျဉ်းသားတွေကိုပြစ်ခတ်နှိမ်နှင်းခဲ့တယ်လို့တာဝန်ရှိသူတွေကဆိုပါတယ်။
နေဝင်တဲ့ සම්පූර්ණම පාර්ලේ කරලා තියෙනවා. මෙසිද්දිරිසා තුවාල වෙච්ච ඒ වගේම මරණයට පත් වෙච්ච සියලුම
ජනතාව. ජීනේ ගෝ ලොම් අතින් තා නැමි ဖြစ်ကြောင်း ਨੇ දැන්යා ය သူတွေကိုဆေးရုံပို့ပေးခဲ့ကြောင်းတရီလင်ကရဲဌာနဒုတိယစစ်ဆေးရေးမှူးချုပ်ကပြောခဲ့တာပါ။ဒီထောင်စုပမှုနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေလုပ်နေပြီလို့လည်းသူကပြောပါတယ်။ထောင်စုပမှုအတွင်းအကျဉ်းသားတွေကထောင်ရုံးငန်းအပောင်းအကျဉ်းအောင်နေရအများစုကိုဖျက်ဆီးပစ်ခဲ့တယ်လို့ရဲတပ်ဖွဲ့ပြောခွင့်ရသူအဂျစ်ရိုဟာနာက AP သတင်းဌာနကိုလည်းပြောပါတယ်။သရီးလင်္ကာနိုင်ငံကအကျဉ်းအောင်တွေမှာကိုဗစ်ရောဂါကူးစက်မှုတွေများလာနေတာကြောင့်အကျဉ်းသားတွေကသူတို့ကိုရဲမစိတ်ခင်မှာလွတ်ပေးဖို့အခုသတင်းပတ်တွေအတွင်းမှာတောင်းဆိုနေကြတာဖြစ်ပါတယ်။တရုတ်နိုင်ငံနဲ့မလေးရှားနိုင်ငံကြားရေပြင်ပိုင်နဲ့အငင်းပွားမှုအခြေအနေပို့ပြီးတင်းမာလာနေတယ်လို့လေးလာသုံးသက်သူတွေကဆိုပါတယ်။ဒီလအစောပိုင်းတုန်းကဆိုရင်ဘွန်နီယိုကျွန်းမြောက်ပိုင်းကပင်လယ်ရေပြင်မလေးရှားကအထူးစည်းပွားရေးဆောင်ဖြစ်တဲ့တက်မှတ်ထားတဲ့လူကိုနီးယားရှော့စ်ကျွန်းစုတွေနားမှာတရုတ်ကမ်းခြေဆောင်တင်မော်ဒဇင်သွားပြီးတော့နေရာယူထားတယ်လို့ဝါရှင်တန်အခြေဆိုင် CSIS မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးအဖွဲ့ရဲ့အာရှအန်နဝါရေပြင်စောင့်ကြည့်ရေး Asian Maritime Transparency Initiative အဖွဲ့ကပြောပါတယ်နိုဝင်ဘာလ19ရက်နေ့ကဖြစ်ရမှာကမ်းနယ်ရေမိုင်44မိုင်အကွာမှာရှိတဲ့မလေးရှားရေနယ်ဒူဖော်ရေစခန်းနဲ့ထောက်ပို့သင်္ဘောတွေကိုတရုတ်သင်္ဘောကအနှောက်အယှက်ပြုခဲ့တာဖြစ်တယ်လို့ AMTI အဖွဲ့ကဆိုပါတယ်မလေးရှားဘက်ကရေတပ်သင်္ဘောဆေးလွှတ်ပြီးတော့တရုတ်သင်္ဘောတွေနောက်ကလိုက်နေခဲ့တယ်လို့လည်းသူတို့အဖွဲ့ကထုတ်ပြန်တဲ့နိုဝင်ဘာ25ရက်နေ့အစီရင်ခံစာမှာပြောထားတာပါဒီလိုဖြစ်ရမျိုးတွေကအဖြစ်များလာနေပေမဲ့နိုင်ငံအစိုးရတွေကပြည်လဲတဲ့အတွက်ဒီလိုဖြစ်ရတွေကိုတိတ်ပြီးတော့အကျေမချဲ့ခဲ့ဘူးလို့ဒေတာရင်းစောင့်ကြည့်သုံးသက်သူတွေကဆိုပါတယ်။နယူးဇီလန်နိုင်ငံမှာ2019ခုနှစ်ကမီးတောင်ပောက်ကွဲမှုတစ်ခုတွင်လူ22ဦးသေဆုံးခဲ့မှုနဲ့ပတ်သက်လို့အဖွဲ့အစည်းနဲ့လူစုစုပေါင်း73ဦးတရားစွဲထားပါတယ်။နယူးဇီလန်နိုင်ငံကအလုပ်ခွင်ဘေးကင်းရှင်ရေးစောင့်ကြပ်မှုအစိုးရအဖွဲ့ Work Safe ကစုံစမ်းမှုတွေလုပ်ခဲ့ပြီးတဲ့နောက်အခုလိုတရားစွဲလိုက်တာဖြစ်ပါတယ်။White and Land ကျွန်းပေါ်မှာမိတောင်ပေါက်မဲ့အနေရရှိနေခြင်းခီးသွွားတွေကိုခေါ်ဆောင်သွားခဲ့တာဟာကျန်းမာရေးနဲ့ဘေးရန်နဲ့ကင်းရှင်ရေးစီးမြင်နေတဲ့မညီဘူးဆိုတဲ့စွဲချက်နဲ့ဖြစ်ပါတယ်။ခီးသွွားအဖွဲ့ရောက်နေစမှာမိတောင်ရုတ်တရက်ပောက်ကွဲခဲ့တာပါ။အပျော်ကြီးသင်္ဘောပေါ်မှာလိုက်ပါလာသူနိုင်ငံခြားခီးသွွားအများစုပါဝင်လူ22ဦးသေဆုံးပြီးတော့လူ10ခန့်ဒဏ်ရာရရှိခဲ့ပါတယ်။အခင်းဖြစ်ပွားတော့ကပောက်ကွဲမဲ့အနေနဲ့မြင့်နေလို့ပြောနေချိန်မှာအဲ့ကျွန်းကိုအဲ့အချိန်မှာဘာကြောင့်လာခွင့်ပေးလဲဆိုရင်မိကုန်းနေလဲထွက်ပေါ်ခဲ့တာပါအဖွဲ့အစည်းဆယ်ဝယ်ကိုတရားဆွဲပြီးတော့အပြစ်ရှိကြောင်းအမိန့်ချခဲ့ရင်တော့ဒေါ်လာ100,000ကျော်စီထိတန်ကြီးပေးဆောင်ရမှာဖြစ်ပါတယ်တရားဆွဲခံရသူလူ3ဦးကတော့ဒေါ်လာ300,000စီတန်ကြီးချခံရနိုင်ပါတယ်ဘသူတွေကိုတရားဆွဲထားတာလဲဆိုတာအစိုးရကမထုတ်ပြန်မဲဒီဇင်ဘာလ15ရက်နေ့မှာတော့တရားရုံးတက်ကြရမှာပါပြည်ထောင်နိုင်ငံမှာတေးထုတ်လို့သူလူမဲမျိုးသားတို့ကိုရိုက်နှက်မှုနဲ့ရဲအယားရှိလေးဦးကိုတရားဆွဲထားပြီးစုံစမ်းစစ်ဆေးမှုတွေလုပ်နေပါတယ်။သူတို့ကိုလူမျိုးရေးခွဲခြားတဲ့စကလုံးတွေတုံ့နှုတ်ခဲ့တာပြီးတော့လက်နဲ့အသုံးပြုပြီးတော့တမင်တကာရည်ရွယ်ချက်ရှိရှိနဲ့အကြမ်းဖက်လှုပ်ဆောင်ခဲ့မှုတွေနဲ့တရားဆွဲထားကြောင်းပါရီအစိုးရရှိနေရမီဟိုက်စ်ကတင်းနှင်းကလေးတွေကပြောပါတယ်။ရဲရရှိတဲ့လူမဲမျိုးသားကိုရိုက်နှက်တဲ့ဗီဒီယိုထွက်လာခဲ့ပြီးဒီလိုပုံရိပ်တွေကပြင်သစ်နိုင်ငံကိုအရှက်ရစေလို့သမ္မတအီမန်နျူအယ်မက်ခရွန်ကပထမတရက်မှာမှတ်ချက်ပေးသွားခဲ့ပါတယ်။နောက်နေ့စနေနေ့မှာတော့ပြင်သစ်နိုင်ငံမှာရဲတပ်ဖွဲ့ရဲ့ကြမ်းကြမ်းတမ်းတမ်းကင်တွယ်မှုတွေနဲ့ပတ်သက်လို့ဆန္ဒပြကြတာကနေပြီးတော့ရဲနဲ့ဆန္ဒပြသူတွေကြားမှာထိတ်ထိုက်ရင်ဆိုင်မှုတွေရှိခဲ့ပါတယ်။ရိုင်းနဲ့ခံရရဆိုတဲ့အမျိုးသားမီရှဲဇက်ကလဲဟာနိုဗ ెంబ ာလ21ရက်နေ့ကသူ့ရဲ့အတန်ဖန်စတူဒီယိုနားမှာပြင်းသစ်ရဲ့ကိုရိုနာကပ်ဘေးတားဆီးရေးစီကံကိုမလိုက်နာဘဲနှာခေါင်းဆီးမပါဘဲသွာလာနေမိခဲ့ချင်းရဲကားကိုမြင်တော့သူ့ရဲ့စတူဒီယိုတွေကိုပြန်ဝင်သွားလိုက်တာပါ။ဒါမဲ့ရဲကလိုက်လာပြီးတော့ကိုရီးလက်ရောက်တိုက်ခိုက်လူမျိုးရေးခွဲခြားတဲ့ပြောဆိုမှုတွေလုပ်ခဲ့တယ်လို့သူကပြောပါရီ။လ တော်လို့ဈေးမှာတော့ရဲရရှိနှစ်ဦးဖန်ခံထားရပြီးတော့ကျန်းတဲ့နှစ်ဦးကတော့ကန့်သက်ချက်နဲ့စောင့်ကြည့်ခံနေရပါတယ်ရှင် VOA American တန်ကနေပြီးတော့2020ခုနှစ်နိုဝင်ဘာလ30ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုသတင်းလွှာရည်နဲ့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးသွားပါမယ်
မြန်မာနိုင်ငံမှာကိုဗစ်ရောဂါပိုးကူးစက်ခံရသူအတည်ပြုလူနာတိုးလာတဲ့အထက်ကျန်းမာရေးဝန်ထမ်းတွေပါပါလာနေပြီးအများစုကကာယရောဂါကုသရေးပိုင်းတာဝန်ထမ်းဆောင်နေရသူတွေဖြစ်တဲ့အကြောင်းကိုတင်ဆက်ပေးပါမယ်ကျွန်မကတော့စုစုပါကာယရောဂါကူးစက်မှုတွေအများဆုံးကြုံနေရတဲ့ရန်ကုန်တိုင်းပါဝင်၄စဉ်အတည်ပြုလူနာ1500လောက်ရှိနေတဲ့အထက်ကျန်းမာရေးဝန်ထမ်းတွေလည်းပါဝင်လာနေပါတယ်အခုဆိုရင်ကျန်းမာရေးဝန်ထမ်း900ကျော်ကူးစက်ခံရပြီးအများစုကဆေးရုံတွေမှာတာဝန်ထမ်းဆောင်နေရသူတွေဖြစ်တယ်လို့လည်းကျန်းမာရေးဌာနတာဝန်ရှိသူတွေကပြောပါတယ်ရောဂါကူးစက်မှုတွေနိုင်ငံအဝန်းတိုးလာတာနဲ့အများကျန်းမာရေးဝန်ထမ်းအင်အားလိုအပ်ချက်တွေလည်းကြီးမားလာတယ်လို့ကိုဗစ်လူနာတွေကိုအဓိကထားကူတာပေးနေတဲ့ရန်ကုန်ပြည်သူ့ဆေးရုံကြီးအရေးပေါ်ကူတာမှုဌာနမှဒေါက်တာမော်မော်ဦးက VOA ကိုပြောပါတယ
်အဓိကကကာလာချာရှိလာတဲ့အခါကျတော့ကျန်းမာရေးလူနာပြည်တွေကလည်းပင်ပန်းသာပြူလာနော်ကိုယ့်ရဲ့အတိုင်းဝိုင်းတွေကလည်းပဲကြောက်ကကူးစက်ခံရပြီဆိုရင်နောက်ကျန်တဲ့ဖြစ်တွေ့မှုရှိတဲ့လူတွေကလည်းကွာရန်တင်းဝင်ရတာတို့ဘာလို့နောက်ကျန်းမာရေးလူနာပြည်တွေအနေနဲ့ပြန်ပြီးတော့ကျန်းမာရေးပြန်ကောင်းလို့ပြန်လာတဲ့အခါလေးပဲသူတို့ကချက်ချင်းပြန်ဆင်းကြရတယ်လေလူမှမရှိတာကြာလာတဲ့အခါကျရင်သူတို့ပင်ပန်းလာနေတယ်အဲ့အတွက်ကျွန်တော်တို့ကဟို volunteer ဆရာဝန်ဆရာမတွေကိုအရင်တော့တခြားတိုင်းနဲ့ပြင်နေတွေကနေပြီးတော့ခေါ်ပြီးတော့ကျန်းကိုအင်အားဖြည့်တယ်ဆိုပေမဲ့အခုတခြားတိုင်းနဲ့ပြင်နေတွေမှာပါတက်လာတဲ့အခါကျသူတို့နေမြေတွေကနေဒီဘက်ကိုလာဖို့ကသူတို့ကလည်းကိုယ်နေမြေထဲမှာလည်းကိုယ်တိုင်းဒေသထဲမှာလည်းကိုယ်လောက်အောင်မှာဆိုရင်အဲ့ဒီလိုအခက်အခဲတွေကရောင်းတစ်ခုတည်းဆိုရင်သူများကကိုလို့ရပေမဲ့အခြားတနိုင်ငံလုံးပြန်နေရင်အဲ့ဒါအဓိကအခက်အခဲတစ်ခုပဲ
မြန်မာနိုင်ငံမှာကေရောဂါကူးစက်မှုတွေတကြောပြန်ကြုံနေရချိန်မှာပဲနိုဝင်ဘာ10ရက်နေ့ကရွေးကောက်ပွဲတွေကျင်းပခဲ့ရမှာလူများနဲ့ထိတွေ့ဆက်ဆံမှုတွေရှိခဲ့တာကြောင့်နောက်ဆက်တွဲကူးစက်မှုတွေတိုးလာမှာကိုစိုးရိမ်နေကြတာပါဒါတလုံးမှာလည်းကေယောဂါကူးစက်မှုတွေနိုင်ငံဝန်ပြန့်နှံ့လာနေသလိုလာနေချီကြလာတာနဲ့အများကျန်းမာရေးဝန်ထမ်းတွေအတွက်စိန်ခေါ်မှုတွေလည်းကြီးမားလာတယ်လို့ဒေါက်တာမော်မော်ဦးကပြောပါတယ
်အထူးသဖြင့်တော့အရေးအတွက်ကလည်းငိုတွေကကျွန်တော်တို့ရှိမှနေတာက ICU ကိုထိမှန်ပေးနိုင်တဲ့မေးစည်းပေါ့နော်မေးစည်းဆိုတာကလည်းအထူးကိုဆရာဝန်ဆိုတဲ့အတွက်ကြောင့်ဘလူပဲလာကူတခြားအစားထိုးလို့မရဘူးပြည်သူအထူးကူဆိုတာမေးတစ်ပြေနဲ့ဝန်ပြီးလာရင်ရက်ချေလာများဖြစ်လာရင်ဒီနေ့လာလည်းဒီလူဒီနေ့လာလည်းဒီလူကိုမဖြစ်မနေလို့နေရရင်ဒီကြားထဲကုသမှုခိုင်းတော့မှာကမန်ဂရမ် isolation လို့ဒီကုသတဲ့နေရာကိုပြည်စင်တာတွေကိုတော့တက်လိုက်ပြီးတော့လည်းပြန်လာပြီးပြန်လို့ရလိုက်နေအလောက်အထိဟိုဖြစ်နေမယ်ဆိုတာတခြားလူတွေသိပြီးကျင်တယ်အဲ့ဒီအတွက်ကြောင့်ဟိုကုသမှုတွေပြန်မှာမရှိနေပြီးကျင်တယ်ကုသမှုတွေခွင့်သက်တွေကိုဖျက်ဆီးကျင်တယ်ပြည်သူပြည်သားမရှိတဲ့ကိစ္စကပတ်သက်ရှင်ဝယ်လို့ရပါမယ် human resource ကိစ္စကအမတန်စဉ်းစားရတဲ့ကိစ္စဖြစ်တယ်ကြာလားကာလကြာရှိနော်ဖြစ်လာမှာကိုကြောက်တယ်ပေါ့နော်အဲ့လို
ပြည်ရင်းကယောဂအခြေအနေကြောင့်တချို့ဆေးရုံစည်းကမ်းတွေကိုယာယီပိတ်ထားတာရှိသလိုဒီလိုကာလမှာဖျားနာသူလူနာတွေအတွက်လက်ခံကူတာပေးနေတဲ့နေရာတွေလည်းအကန့်အသတ်နဲ့ရှိနေတာပါရန်ကုန်တိုင်းတွင်ကမြို့နယ်တွေမှာဖွင့်လှစ်ထားတဲ့ဖျားနာကူစည်းကမ်းတွေမှာတော့ယောဂတန်တရားရှိသူလူနာတွေကိုအဓိကထားချိန်ပေးနေပြီးလိုအားပေးနေတဲ့စေတနာဝန်ထမ်းဆရာဝန်တွေအနေနဲ့လည်းကယောဂကူဆတ်မှုကိုကာကွယ်နိုင်ဖို့သတိပြုဆောင်ရွက်နေတယ်လို့မင်္ဂလာတော်လူလူအခြေပြုဖျားနာကူအခမဲ့စည်းကမ်းတာဝန်ခံဒေါက်တာအိမွန်မွန်ကျော်ကပြောပါတယ်
ကျမတို့ကတော့ level 2နဲ့ပဲလူနာကြည့်ရပါတော့။ level 2ဆိုတာကျမတို့ကတော့ဟိုပါဗော waiting area တက်တက်နောက်တုံ့ပြန်စနစ်နဲ့သွားတယ်ဗော။လုံးဝလူနာတော့အတက်နိုင်ဆုံးတော့ hand touch နဲ့သွားတယ်။ thermometer ဆားပြီးတော့မှ laser နဲ့ပဲဗော။ကျမတို့က SPO2 နဲ့အဓိကတက်မီချာတော့အဓိကတိုင်တာဗောနော်။အရေးကြီးတဲ့လူနာတော့ဗောနော်။ဟိုပါပဲကျမတို့က pressure ချိန်တာတော့ဗော။အဲ့ဒါဆိုတော့ PPE နဲ့ပဲသွားတယ်မှ။ PPE ဝတ်တဲ့လူပဲ ခိုင်ထားတယ်ဗောနော်
။ Okay ။
နောက်ပိုးတက်တာတွေပါရောကျမတို့ကတော့ဒီချားတော့လှုပ်ထားတယ်အကူကတော့လေအရေးပြန်နေပါဘောနော်အကူကတော့အလုံးလုံးလောင်းလောက်ပေါ့နော်အခုတည်းကတော့အလူရှင်နေနည်းနည်းလူနေသေးတော့အစင်တော့ပြေပါတယ်မှာ PPE တွေပါနေတယ်လေ level 2တွေစာချင်းခေါင်းရှိပါတယ်အစင်တော့ပြေပါတယ်အခုတည်းတော့လေဟုတ်ဟုတ
်ကုသသူလူနာတိုးလာတာနဲ့အများကျန်းမာရေးဝန်ထမ်းလိုအပ်ချက်ကလည်းပိုများလာနေပြီးကာယောဂါကာကွယ်စီမင်းတွေကိုစပီးလိုက်တာပေါ့နဲ့ယောဂတန်တရားရှိလာပြီးဆိုဖျားနာကူစီရန်တွေစီအမြန်ဆုံး၅ရောက်ပြသဖို့ကိုဒေါက်တာအီမွန်မွန်ကျော်ကတိုက်တွန်းထားပါတယ်
မနေ့ကတွေးလိုက်တာဆိုရင်လည်းတော့မကောင်းညာပြေးသွားတာလေတက္ကသိုလ်ဟိုအရေးပါချားတယ်ဘာကြောင့်ချားပြန်လာပြပေါ့နော်အဲ့ဆိုကျွန်တော်တို့အဓိက GP တွေမှာဆိုလည်းအချားမကြည့်ပေါ့နော်ကျွန်တော်တို့ဖိဘာကလင်းကလည်းတိုင်ငံအချားကြည့်ပေးပေါ့နော်ကြည့်ပြီးတော့အမှားရဲ့ဘာပဲဖြစ်ဆေးရုံမှာဝက်လောက်ကတော့နေသွားတယ်ဘာဖြစ်ဖြစ် ကျေးဇူးလိုရတယ်အမှန်ငယ်တော့စီယုံတက်ဆိုင်ကျမတို့ဒီကလင်းနစ်တွေပို့အားကိုတယ်ပေါ့နော်အားကိုတယ်အခုကကြတော့ကျမတွေ့တာပေါ့နော်ကျမဖုန်းကွန်ဆက်တေးရှင်းကပို့များတယ်အခုလေတောက်လျှောက်ဖြေနေတာပေါ့နော်အနမ်းပြောက်တယ်ကျမတို့ခေါ်တယ်လားတချို့ကြလည်းအနမ်းပြောက်တယ်အိမ်မှာစိတ်ကူတယ်ပေါ့နော်အနမ်းပြောက်တယ်အဖျားတယ်ဘာမှပြောဘူးအလုပ်ပြန်ဝင်တော့မှထောက်ခံစားလာတောင်းတာပေါ့အဲအဲ့လိုမျိုးတွေပေါ့နော်အခုကအထင်အပြင်းမှာကတော်တော်ကြိတ်ကူးတဲ့လူများနေပုံဖြစ်နေလေအပြင်းနေမှာလေအခုအနမ်းအနမ်းတချို့ကြလည်းညားတာပေါ့နော်အနမ်းပြောင်းနေအောင်နှာပိတ်တယ်ပဲပြောနေတာပေါ့နော်တတိယကတော့ပြည်သူလူထုပါဝင်မှပဲရမှာကျွန်တော်တို့ဘယ်လောက်လုံးလုံးလေအခုလိုဒီလိုအုပ်စုလိုက်သွားတာတွေဘာကြီးကတော့လုံးဝအဆင်မပြေဘူးအမရဲ့ကျမကြီးကတော့အဓိကကြည့်ရမယ်ဆိုရင်တော့လေ
ကျမရင်းနဲ့အကစားဝင်ကြီးဌာနရဲ့ဒီကနေ့မွန်လပိုင်းထုတ်ပြန်ပြီးချိန်အထိမြန်မာနိုင်ငံမှာကိုဗစ်ကံရောဂါကြောင့်သေဆုံးသူ1918ဦးနဲ့ကူးစက်သူအတူပြုလူနာ19486ဦးရှိပါတယ်။ကိုဗစ်ရောဂါကာကွယ်ဆေးထွက်ရှိလာမယ်ဆိုရင်လည်းမြန်မာတိုင်းနိုင်ငံလုံးအတိုင်းအတာထုံးနယ်မှုကအချိန်တိုအတွင်းမဖြစ်နိုင်တာကြောင့်ကံရောဂါကာကွယ်ရေးလုပ်ငန်းတွေကိုဆက်ပြီးဆောင်ရွက်သွားရမယ်လို့ကျမရင်းနဲ့အကစားဝင်ကြီးဌာနကတတိပေးထားပါတယ်။ကျမကတော့စုစုပေါင်း VOE မြန်မာပိုင်းအတွက်တင်ပြပို့ထားတာပါရှင်။
COVID-19 ကူးစက်သူ 6,000 နီးပါးနဲ့သေဆုံးသူ 2,000 အထိဖြစ်လာနေတဲ့မြန်မာနိုင်ငံမှာကူးစက်မြန်ရောဂါကာကွယ်ထိန်းချုပ်နိုင်ရေးပြည်သူကိုပညာပေးတာအပြင်အရေးပေါ်အမိန့်ထုတ်ပြန်ချက်တွေကိုမလိုက်နာသူတို့ကိုအရေးယူမှုတွေနဲ့တင်းတင်းကြပ်ကြပ်စက်မှတ်ဆောင်ရွက်သင့်ပြီလို့ဆေးပညာရှင်တွေကသတိပေးပြောဆိုလိုက်တဲ့အကြောင်းကျွန်မစုမုံစူးစီးတင်ပြပေးချင်ပါတယ်မြန်မာနိုင်ငံတနိုင်ငံလုံးအတိုင်းအတာနဲ့ကူးစက်မှုတွေမြင့်လာချိန်မှာကျန်းမာရေးဝန်ကြီးဌာနဘက်ကပြည်သူတွေနေနေပါပဲနေကြဖို့ညွှန်ကြားချက်အပါအဝင်အမိန့်တွေထုတ်ပြန်ပြီးထိန်းချုပ်ဖို့စ조사နေတာပါအခုလိုမျိုး COVID-19 ဆိုင်ရာအရေးပေါ်အမိန့်ထုတ်ပြန်ချက်ကန့်သက်တားမြစ်ချက်တွေပေါ်မှာပြည်သူအများလိုက်နာမှုအတော်လေးအားနည်းနေတဲ့အတွက်ပိုးကူးဆက်သူတွေကနေစဉ်လိုထောင်ထဲချီတွေ့ရှိနေစေဖြစ်ပါတယ်ဒါအပြင်စေကူတာပေးနေတဲ့ကျန်းမာရေးဝန်ထမ်းတွေဆရာဝန်တွေစီကိုပါပိုးကူးဆက်မှုတွေပြန့်နှံ့လာတဲ့အတွက်ဆေးပညာရှင်တွေဘက်ကအစိုးရတကြီးသတိပေးနေတာဖြစ်ပါတယ်ရန်ကုန်တိုင်းလှိုင်သာယာမြို့နယ်အခမဲ့ဌာနကူဆေးကန်းရဲ့တာဝန်ခံစေတနာဝန်ထမ်းဆရာဝန်ဒေါက်တာနိုင်မင်းထွန်းဟာပြည်သူကိုအချိန်ပြည့်ဆေးကုသစောင့်ရှောက်မှုပေးနေရင်းနဲ့ကိုဗစ် -19 ရောဂါပိုးကူးစက်ခံရတဲ့ကျန်းမာရေးဝန်ထမ်းဖြစ်ပါတယ်သူကသူ့အတွေ့အကြုံနဲ့ရှင်းပြီးတော့ပြည်သူလူထုအထူးသတိထားကြပါလို့မေတ္တာရပ်ခံတိုက်တွန်းပါတယ
်ကိုဗစ်ကဘယ်လောက်တောင်ဒုက္ခပေးလဲဆိုမဖြစ်ခင်မှာလည်းဘယ်တော့ကူမလဲဆိုတာဘယ်လိုများစိတ်ညစ်ကြဖြစ်တဲ့အချိန်မှာလည်းဘာဆက်ဖြစ်မလဲဆိုတော့မသိရတဲ့အတွက်ပြည်သူတွေကစိတ်ညစ်ကြပြည်သူတွေရဲ့ဖြစ်တဲ့ခံစားချက်ကိုဆရာဝန်တယောက်အောင်လည်းရောကျွန်တော်ကိုယ်တိုင်ချစ်ဖူးတဲ့သူပြတော့ကောင်းကောင်းနားတယ်လို့ပြောချင်ပါတယ်ဒါပေမဲ့ကျွန်တော်တို့ကကျွန်တော်နိုင်ငံရဲ့အခြေအနေကိုကောင်းကောင်းသိရဘယ်လောက်ထိငါတို့နိုင်ငံငါတို့လုပ်ပေးနိုင်မလဲအလူရှင်တွေလည်းပြင်ပန်းနေပြီဗောလန်တီးယားတွေလည်းတနည်းပြီးတနည်းပြီးတနည်း positive ဖြစ်ပြီးတော့ဗောလန်တီးယားအရင်အတွက်ဆရာဝန်အရင်အတွက်ကလည်းနည်းလာအစိုးရအနေနဲ့ဘယ်လိုလုပ်မှာလဲဆိုတာလည်းဒါတော်တော်လေးကိုစဉ်းစားနေတာဖြစ်ပါတယ
်ပြည်သူကိုအခြေပြုတဲ့လူမှုပူးပေါင်းပါဝင်မှုတွေနဲ့ဝိုင်းဝန်းအားဖြင့်နေကြချိန်မှာပြည်သူတိုင်းဟာကိုယ်တော်ဝင်ကိုချေဖို့နဲ့ကိုကြောင့်ကိုပတ်ဝန်းကျင်ဒုက္ခမရောက်အောင်တတိထားကြပါလို့လည်းဒေါက်တာနိုင်မင်းထွန်းကမြစ်တာရက်ခံပါတယ
်ပြည်သူလူထုရဲ့အခြေပြုဖြားနာလို့သိကနေရှိတယ်ပြည်သူလူထုအခြေပြုလူနာတရင်ကားတွေရှိတယ်ပြည်သူတွေကပူးပေါင်းပါဝင်နေပါတယ်ဒီဖြစ်ဆုံးပါတယ်အစိုးရနဲ့ပြည်သူတွေကဒါပေမဲ့တချို့စီကံမလိုက်နိုင်တဲ့သူတွေအဲ့အတွက်ဒီလှုပ်လှုပ်နေတဲ့သူတွေဟာအင်မတန်မှကိုပြန်ပန်းနားနေရဖြစ်ပါတယ်ဆိုတော့ဘယ်လိုပူပေါင်းဆောင်ရွက်ရမလဲဆိုတော့ကိုတောင်ကိုကြည့်ဖို့ပဲလိုပါတယ်ကိုတာကိုလုံအောင်လို့မက်တီတက်ပါဘလူးဝက်ဖင်းနဲ့အပြည့်မထပ်ပါနဲ့လို့ကျွန်တော်ကဟိုစကားလက်ဆောင်ပေးချင်ပါတယ်
မြန်မာနိုင်ငံမှာကိုဗစ်ကူးစက်သူတသိန်းနီးပါးအထိကပ်လာနေတဲ့စိုးရိမ်စရာအခြေအနေပါဒါကြောင့်သက်ဆိုင်တဲ့တာဝန်ရှိတဲ့သူတွေဘက်ကထိရောက်တဲ့အရေးယူမှုတွေနဲ့ကြက်ကြက်မက်မက်ဆောင်ရွက်ပါလို့အထွေထွေရောဂါကူးဆရာဝန်ကြီးဒေါက်တာမိုးအောင်ကျော်နိုင်ကသတိပေးပါတယ
်ထုတ်ပြန်ထားတဲ့ချက်တွေကိုမလိုက်နာတဲ့သူတွေကိုဘလူးနီးနဲ့စာပေဖော်ထုတ်ပြီးတော့ကြီးကြက်ရေးယူမယ်ဆိုတော့အဲ့လိုမျိုးဟိုမတွေ့ရသေးဘူးပေါ့နော်ဒီကြီးကြက်ရေးကော်မတီကနေတကယ်ကိုအရေးယူဆောင်ရွက်မယ်ဒီလမ်းတွေကိုတနည်းတစ်ခါချမှတ်ပြီးတော့ပြည်သူတွေကောင်းတယ်ပေါ့ဘုလိုနေဒီလိုကျွန်တော်ထင်တယ
်ပြည်သူတွေဘက်ကတိုင်းပြည်မှာတေလောက်တဲ့ကတ်ယောဂါစိုက်နေတယ်ဆိုတာအထူးသတိထားကြဖို့လိုနေပြီလို့ဒေါက်တာမိုးအောင်ကျော်နိုင်ကသတိပေးပါတယ
်ဒီကနေ့တည်းနေကြတာနဲ့နဲ့ချီပြီးတော့မြောင်းများစွာကြာလာပြီးနော်တိတိကျကျလေးကောင်းတယ်ပေါ့ဆောင်ရွက်တင်နေပြီလို့မြင်ပါတယ်
အခုလက်ရှိမှာတော့ COVID-19 ရောဂါကာကွယ်ထိန်းချုပ်ကုသရေးအမျိုးသားအဆင့်ဗဟိုကော်မတီကနေပြည်သူကိုပန်ကြားချက်အမိန့်ထုတ်ပြန်ချက်ညွှန်ကြားချက်တွေကိုလာမယ့်ဒီဇင်ဘာလ19ရက်နေ့အထိရက်တိုးမြင့်သတ်မှတ်တယ်လို့နိုမာလ28ရက်နေ့ကသတိပေးကြေညာထုတ်ပြန်ထားတာပါဒါပေမဲ့ထုတ်ပြန်ချက်တွေကိုလိုက်နာမှုအရေးယူမှုအားနည်းနေတဲ့အတွက်အခုလိုဝေဖန်မှုတွေထွက်ပေါ်နေတာဖြစ်ပါတယ်ရှင်ကျွန်မစုမုံပါ
စစ်ဘေးဒုက္ခနဲ့တပေါင်းလောက်ခုလုံနေတဲ့ချင်းမြင့်နယ်ပလဝမြို့နယ်မှာကိုဗစ်ရောဂါကူးစက်သူအတိပြုလူနာခန့်မှန်းတွေ့ရှိခဲ့တာကြောင့်စိုးရိမ်မှုတွေဆက်ပေါ်နေတဲ့အကြောင်းသင်ပြပါမယ်။ကျွန်တော်နိုင်ကွန်းအိမ်ပါ။မြန်မာနိုင်ငံဝန်းကိုဗစ်ရောဂါကူးစက်မှုတွေတိုးလာနေရမှာ လမ်းမဆက်တူရေးခက်ခဲပြီးဖွံ့ဖြိုးမှုနှိပ်ကြတဲ့ချင်းမြင့်နယ်ပလဝါမြို့မှာလည်းပိုးသွေးလူနာတွေဆက်မှန်သွေးရှိနေရတာကြောင့်မြို့ခံတွေနဲ့ဒုက္ခသည်တွေစိုးရိမ်နေကြပါတယ်။မနေ့တုန်းကလည်းရခိုင်ပြည်နယ်ကပြန်လာသူ၃ယောက်မှာယောဂါပိုးရှိနေတာကိုစစ်ဆေးအတည်ပြုခဲ့ကြောင်းပလဝါမြို့စစ်ရုံအုပ်သောက်သာစုထက်ဝင်းကပြောပါတယ်။
သူကဥစ္စာတောက်တော်ပဲရခိုင်ပြည်နယ်ဇနီးတောင်ရွာကသူတို့76ရက်နဲ့ပြန်လာတော့ကျွန်တော်ဒီပလောက်ဝရောက်တဲ့အခါကျတော့ကျွန်တော်တို့သူတို့ဟိုဘက်ဟိုဘက်ရခိုင်ပြည်နယ်ဘက်ကပြန်လာလို့ကိုကနဲ့ထားပါတယ်ထားပြီးတော့ကျွန်တော်3ရက်မြောက်မှာ29ရက်နေ့မှာပို့စစ်လိုက်တော့ပို့တွေ့လာတော့ခင်ဗျ3ခင်ဗျ3အဲထိတွေ့မှုကပလောက်ဝမြို့နယ်ဘက်မှာထိတွေ့မှုမရှိဘူးခင်ဗျဟိုဘက်တောက်တော်မြို့နယ်ဘက်ကိုဆက်သွယ်ပြီးတော့မှအဲထိတွေ့မှုလိုက်ခိုက်ထားပါတယ်ဗျ
ဒီလသမပရမဆုံးကြီးအသီးပြုလူနာဆွေးခဲ့တဲ့ပလဝမြို့မှာဇီးရပိုင်းတွင်းမှာပဲနောက်ထပ်ကိုဗစ်ရောဂါပိုးရှိသူတွေထပ်မံတွေ့ရှိခဲ့တာပါကပ်ဘေးတံနဲ့စစ်ဘေးတံကြားသွာလာလှုပ်ရှားမှုတွေကန့်တတ်သားသလိုအင်တာနက်ဆက်သွယ်မှုတွေကလည်းအပြည့်အဝမရသေးတဲ့ပလဝမြို့မှာကပ်ရောဂါကူးစက်သူတိုးလာတာနဲ့မျှဒေသခံတွေကြားဆွေးရင်စိတ်တွေလည်းမြင့်မားလာတယ်လို့ဒေသခံကိုစလိုင်းတွေးကပြောပါတယ
်ပလဝဆိုတာကလည်းအင်တာနက်လိုင်းတွေဖျက်ချောက်ခံထားရတဲ့အကြောင်းမို့လို့တခြားမြို့နယ်ထက်ဆိုင်ရင်ဒီကိုဗစ်နဲ့ပတ်သက်ပြီးတော့အသိအပညာဗဟုသုတတွေလိုင်းပေါ်ကနေဖြည်းဖြည်းအဲ့လိုမျိုးကြီးရှုလို့မရဘူးပေါ့လေတရေမှောင်ချထားတဲ့နေရာတစ်ခုဖြစ်နေရဲ့ကိုဗစ်ဆိုတာဘယ်လိုမျိုးကူးစက်သက်တယ်ဘယ်လိုမျိုးနေထိုင်တင့်လဲဆိုတဲ့ဟာမျိုးတွေလည်းအသိအပညာပေးမှုတွေကလည်းအားနည်းတဲ့ဒီကတခုဖြစ်တယ်ပေါ့နော
်သမရုံနဲ့ရခိုင်လက်နက်ကန်ဖွဲ့ကြားစိုက်ပွဲတွေကြောင်းပလဝမြို့နယ်မှာခိုးလုံနေတဲ့စစ်ဆောင်ဒုက္ခသည်ခန့်မှန်းချေသသောင်းလောက်ရှိနေပါတယ်အခုတို့ကံယောဂကုသမှုတွေတိုးလာချိန်မှာလူစုလူဝေးရှောင်ဖို့ခက်ခဲတဲ့ဒုက္ခတဲ့စကမ်းတွေမှာယောဂကုသမှာကိုစိုးရင်ရတယ်လို့လဲပလဝတိုက်ပွဲရှောင်တဲ့တဘာဝဘေးကူညီရေးဖွဲ့အစိုးရမှဦးကျော်အောင်ကပြောပါတယ
်စိုးရင်ချက်တွေကတော့အခုပလဝမှာတော့လက်ရှိမှာကြီးရွာတွေကမိမိနေရပ်ကိုထားခဲ့ပြီးမှပလဝကိုခိုးလုံနေတဲ့ဒီ IDP ခန်းတွေလည်းရှိနေတယ်မျိုးရဲ့အနေအထားကကြီးကြီးလေးဖြစ်တယ်အမလူဦးရေကတော့ဒုက္ခတွေနဲ့အခုကစုပြီးတော့နေတဲ့အခါမှာလူဦးရေကတော့သူ့ရဲ့အတန်တာအနေအထားတစ်ခုကတော့ရားတယ်ပို့ပြီးမှဒီစိုးရိမ်မှုတွေရှိတယ်ပြီးတော့နောက်တစ်ခုကဒီကျမကြီးဆရာဝန်တွေလုံလောက်မှုမရှိတာကကလေး90ဖြစ်ပေမဲ့ဆရာဝန်ကတယောက်ပဲဖြစ်နေတယ်ကျမကြီးကဒီလိုအပ်တဲ့ဒီစေဝါတွေကလည်းဘလို့ရနိုင်မလားမရနိုင်ဘူးလားဆိုတဲ့ဟာကဒီနေ့ခွန်တစ်ခုဖြစ်လာတယ်ကဲတခြားမျိုးနေဒီတခြားနေရာဒေတာတွေနဲ့နိုင်စီမယ်ဆိုတော့ပိုပြီးမှစိုးရင်တော့အနေထားတော့ရှိတယ
်ပလဝမြို့ရဲ့ဇီးကဆက်တွေရာရခိုင်ပြည်နယ်ကြောက်တော်စစ်တွေရေချောင်းလန်းဟာစစ်ရေးပြည်ပကဖြစ်စဉ်တွင်ပိတ်ပင်ထားရတဲ့အခြေအနေကြောင့်ကျမ်းမာရေးကိစ္စပါဝင်စန္ဒရိခာတယ်ဆောင်ရေးမှလည်းအခက်တွေ့နေပါတယ်ကာယောဂနဲ့စစ်ဘေးတံကြောင့်သွာလာလှုပ်ရှားမှုတွေကန့်တန့်ထားတဲ့အတွက်ပလဝမြို့မှာအရေးပေါ်ကျမ်းမာရေးလိုအပ်ချက်တွေရှိတဲ့အခါအခက်အခဲကြုံရနိုင်တယ်လို့လဲပလဝမြို့စစ်ရုံအုပ်ဒေါက်တာစိုးထက်ဝင်းကအခုလိုဆက်ပြောပါတယ်
ကူတာရဲ့ဘိုင်းမှာဆိုတော့ဟိုတန်မန်မိုင်းနမိုးရောက်လောက်ထိဆိုတော့ကျွန်တော်တို့ဒီမှာအဆင်ပြေတယ်ပေါ့နော်ဒီလိုအောက်ဆီဂျင်တွေပါပေးရမယ်ခူးကူတော်မှုတွေလုပ်မယ်ဆိုလို့ရှိရင်တော့ဂျူနာလွှဲပြောင်းရမျိုးတော့အခက်အခဲရှိနိုင်ပါတယ်ဒီဘက်ကကျွန်တော်အရေးကြီးတဲ့လူနာဆွဲမယ်ဆိုလို့ရှိရင်အဲဂျူနာလွှဲပို့ဖို့ပေါ့နော
်မနေ့တုန်းကနောက်ထပ်တီးပြုလူနာသက်3ဦးဟာကြခိုင်ပြည်နယ်ကြောက်တော်မြို့နယ်ကလာရောက်သူတွေဖြစ်ကြပြီးနိုဝင်ဘာ26ရက်နေ့မှာလဲကြောက်တော်ကပြန်လာသူသူထံမှာယောဂါပိုးစစ်ဆေးတွေ့ရှိခဲ့ပါတယ်ဒီမတိုင်းခင်နိုဝင်ဘာလ19ရက်နေ့လုံးကလည်းရန်ကုန်တိုင်းကပြန်လာသူ၄ဦးမှာယောဂပိုးကူးစက်နေတာစစ်ဆေးသိရှိခဲ့တာကြောင့်ပရမောက်ဆုံးကူးစက်မှုလည်းဖြစ်ခဲ့ပါတယ်။ယောဂကူးစက်မှုတွေသိရှိခဲ့ပြီးနောက်မှာတော့ပလဝမြို့အဝင်အထွက်တွေမှာစစ်ဆေးရေးဂိတ်တွေထားရှိပြီးကိုဗစ်ပိုးတွေ့ရှိတဲ့နေရာဒေသကဝင်ရောက်လာတဲ့သူတွေကိုကျန်းမာရေးဌာနမှထုတ်ပြန်ချက်နဲ့အထောက်အထားများမပါရှိသူတွေကိုသိသန့်စောင့်ကြည့်ထားပါတယ်။ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကတော့မြန်မာနိုင်ငံမှာကိုဗစ်ရောဂါကြောင့်သေဆုံးသူ2000လောက်နဲ့ကူးစက်သူ9000လောက်ရှိတယ်လို့လည်းသတင်းထုတ်ပြန်ထားပါတယ်ခင်ဗျာကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့တာဖြစ်ပါတယ
်မြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါကူးစက်မှုတွေတိုးလာနေချိန်မှာပဲရောဂါပိုးကင်ရှင်ကြောင့်အထောက်အထားဆာရွက်စားသံအတူကန်ဆောင်သူရင်မောင်းတချို့ကိုနေပြီးတော့မှတွေ့ရှိခဲ့တာကြောင့်သွားလာဝင်ထွက်မှုတွေတင်းကျပ်လိုက်တဲ့အကြောင်းပြောပြပါမယ်ကျွန်မအကန့်နွန်ပါကယောဂကြောင့်နေရချိန်မှာကောင်းစီစစ်စစ်မှုတွေမထိခိုက်အောင်ကောင်းတင်ရင်မောင်းသမားတွေကိုကုန်းဝေယောဂပိုးစစ်ဆေးပြီးသွာလာခွင့်ပြုထားပါတယ်။ဒါပေမဲ့လည်းမကြသေးခင်တုန်းကပဲရင်မောင်းတချို့ကယောဂပိုးကင်းရှင်ကြောင့်ဆာရွက်စာတန်အတူတွေကန်ဆောင်ထားတာကိုစစ်ဆေးတွေ့ရှိခဲ့ကြောင်းနေပြည်တော်ပြည်သူ့ကျန်းမာရေးဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာမြတ်ဝနဇိုးကပြောပါတယ်
။မထောက်ခံစာရေးကိုကျွန်တော်တိကျစီစစ်တဲ့အခါကျတော့တချို့ဟာလေးတွေကအဆင်ပုံအတုဖြစ်နေတာပေါ့လေ။ကျွန်တော်ကဟိုထုတ်ပြီးတဲ့ဌာနကိုရှင်းမိတဲ့အခါကျတော့ထုတ်ပြီးတဲ့ဌာနရေးစာကျိုးစီမှာပတ်ပုံတင်ထားခြင်းမရှိပါဘူးဆိုကျွန်တော်ကအဲ့ဒါနဲ့အဲ့လိုဖမ်းမိတာမျိုးရှိပါတယ်ကျွန်တော်အဲ့ဒါကိုကျွန်တော်ရေးယူဆောင်နေပါခင်ဗျာအဲကျွန်တော်ဖမ်းမိသလောက်အဲ့ဒီဘုပဲ ဆက်ကုန်းဘက်မှာနှစ်ဦးဒီဘက်တကိနာဘက်မှာပါ၄ဦးပါဗျာကျွန်တော်တို့လောလောဆယ်တော့ဒီဘက်မှာဒီကွန်ဒီစံနဲ့မှာထည့်ထားပြီးတော့ပြီးရင်ကျွန်တော်တို့သက်ဆိုင်ရာဌာနမျိုးပေါ်လို့ပြီးတော့ဥရေကြောင်းရာအရေးကြီးပါဗျာ
အစိုးရရုံးဆိုင်ရာနေပြည်တော်နယ်မြေမှာယောဂါပိုကင်ရှင်ကြောင့်အထောက်အထားနဲ့လာရောက်သူတွေအပြင်တရားဝင်အသိမှတ်ပြုအကြောင်းမကြားဘဲဝင်ရောက်လာသူတွေလည်းရှိတာကြောင့်အခုအခါဝင်ထွက်သွားလာမှုတွေကိုပုံမဆောက်ကြည့်စစ်ဆေးနေတယ်လို့လည်းဒေါက်တာမြတ်ဝနဆိုကပြောပါတယ
်။ဒါတော့စက်တင်ဘာ1ရက်နေ့ကကြီးညာချက်ထုတ်ထားပါတယ်။နေပြည်တော်ရဲ့ဝင်မယ်ဆိုလို့ရှိရင်စေးတစ်ကြိမ်စေးရမယ်။ကျွန်တော်တို့စီမှာပဲစစ်ပါတယ်။အဲ့တစ်ကြိမ်အနည်းဆုံးတစ်ကြိမ်စေးရမယ်။စေးရုံးစေးနှစ်ကြိမ်စေးရမယ်။သူတတ်မှတ်တဲ့ကာလကွာရင်တီးဆောင်ရရအဲ့မှာကြာတချို့တွေကလည်းဒါဟိုသဘောမတူတော့ကိုကြီးကိုဟန်နဲ့ဝင်လာတာလေးရှိတာပေါ့လေကျွန်တော်ကအဲ့ဒါကိုကျွန်တော်ကခေါ်ပြီးကွန်တီဆောင်ရပါတယ်ပြီးခဲ့လာကလည်း350လောက်လုပ်ပါအခုဒီလဆိုရင်600လောက်ရှိပါတယ်ကျွန်တော်အဲ့လိုပေါ့ကိုဝင်လာတယ်ကျွန်တော်ရောက်ပြီးတော့ဆစ်လိုက်တဲ့ခါမှာကိုတွေ့ရဆိုသူတို့သူ့မိသားစုတွေရောအနေနဲ့ရှိတာပေါ့လေအဲ့လိုကိစ္စလည်းရှိတဲ့အတွက်ကျွန်တော်တို့ကတော့ KD ကိုတော့ဆက်ပြီးဆောင်ရွက်ပေါင်းမှဖြစ်ပါတယ်ဗျာ
မကြတဲ့ခင်လတွေအတွင်းယောဂါပိုရှင်မရှိစစ်ဆေးခဲ့တဲ့ရင်မော2000ကျော်ရှိခဲ့ပြီးအဲ့ဒီထဲမှာ25ရောက်လောက်ဟာလဲယောဂါပိုကုသနေကြောင့်အတည်ပြုနိုင်ခဲ့တယ်လို့ပြောပါရယ်ကတ်ယောဂါကာလမှာယောဂါပိုကုသခံရသူကုန်တင်ရင်ကားသမားတွေ90လောက်ရှိနေတယ်လို့လဲမြန်မာနိုင်ငံကုန်တစ်တာတင်မတော်ရင်များအတင်ဒုတိယဥက္ကဋ္ဌဦးစိုးနိုင်ကပြောပါရယ
်ကုန်တင်နာမတော့အဲ့တော့ကိုပဲဖြစ်တယ်ဆိုတာကတော့ဟိုပါနော်အတိပြောက်တော့လုံးဝမရှိဘူး60 90လောက်တော့အဲ့ဟိုဝင်ရတာရှိတာပေါ့နော်ဒီဘက်မှာရန်ကုန်မှာဖြစ်ပြီးတော့အဲဒီကျူဆန်းတာနေမှာဝင်ရတာရှိတာပေါ့နော်တော်လည်းဖြစ်ဖြစ်သွားတော့အဲ့ကလေးဝင်ရတယ်လေကိုတို့အတင်းဖွဲ့ရလဲတတ်နိုင်သလောက်ပေါ့နော်ဟိုတယောက်ကို3000လောက်တော့နောက်ကပံ့ပိုးပေးတာပေါ့သမီးသားစုပါညာအတွက်
မြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါကူးစက်မှုတွေကြုံနေရချိန်မှာပဲကောင်စီစစ်ဆေးမှုတွေကမထိခိုက်အောင်ကျန်းမာရေးလမ်းညွှန်ချက်တွေနဲ့အညီဆောင်ရွက်ဖို့လည်းခွင့်ပြုထားတာပါဒါပေမဲ့လည်းကပ်ရောဂါကလာကုန်ပစ္စည်းတည်ယူဖို့ဆောင်ရွက်မှာတက်ဆိုင်ရာဒေသအလိုက်တတ်မှတ်ချက်တွေမတူညီတာကြောင့်အခက်အခဲတွေလည်းကြုံနေရတယ်လို့မြန်မာနိုင်ငံအဝေးပြေးကောင်စီပို့ဆောင်ရေးဝန်ဆောင်မှုလုပ်ငန်းရှင်များအသင်းဥက္ကဋ္ဌဦးကြည်တန်းကပြောပါတယ
်ဟိုတိုင်းနဲ့တိုင်းဒီနဲ့တတိယနဲ့တတိယကိုမတူညီတာရှိတယ်မတူညီတာရှိတဲ့အခါမှာကျွန်တော်တို့အဲနည်းနည်း challenge တွေနည်းနည်းရှိတယ်အဲဒါကြောင့်ဒါလေးကို SOP တွေကတိုင်းတိုင်းနဲ့တိုင်းဟိုစင်တူလေးချစ်ချစ်ချင်တယ်ဒီ92နာရီဆိုတာမျိုးကတော့ဟိုမဖြစ်တဲ့တော့ဘောနော်ဟိုချီချောက်ဆိုရင်ကျွန်တော်တို့ကုန်ပြီးပူဆောင်ရေးအာကောင်းဆုံးနာရီဖြစ်တယ်အဲတော့ဒီဘောမှာကားတွေပြန်လာတယ်အခုဆိုရင်ကျွန်တော်တို့ဒီအမြန်လမ်းအသုံးပြုနေရတော့တော့ကျွန်တော်ဒီနောက်ဆုံးပေါ့အဲ့တော့နောက်မှာပါရီပူကြတာပဲ။တော့ပြီးတော့ဒီစမိုင်းစစ်စစ်တက်ကိုခါနေနဲ့ပူပြီးတော့ဟိုနေရာတွေပုံတုံးလို့ပြီးတော့ဟိုတိုင်းနေပြီနဲ့အတူတူပါရှိတော့ဒီစမိုင်းစစ်စစ်ရဲ့စံတော်တွေပို့ပြီးတော့တိုးသိကြတယ
်။အော်တိုဘား6ရက်နေ့ကစကောင်တင်ရင်တွေကိုယာယီဖြတ်တန်းခွေပြူထားတဲ့ရန်ကုန်မန္တလေးအမြန်လမ်းကိုလည်းမနေ့ဖြန်အင်္ဂါနေ့ကစခွေပြူတော့မှာမဟုတ်ကြောင်းအနာပိုင်းတွေကပြောဆိုထားပါတယ်။ကုန်တင်ရင်တွေအနေနဲ့လည်းအမြန်လမ်းဟောင်းကသာဖြတ်တန်းခွေပြူမှာဖြစ်ကြောင်းလဲအမြန်လမ်းမကြီးထိုင်တန်ပြုတ်ပြင်းရေးနဲ့ကြည်ကြက်ရေးအဖွဲ့ကပြောဆိုထားပါတယ်ရှင်။ကျမအကနွန်ပါ VA.သတင်းပေးပို့ထားတာဖြစ်ပါတ
ယ်။ UN မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOE Mobile App အသစ်ကို Smartphone တွေမှာဒေါင်းလုဒ်ယူနိုင်ပါပြီ။ Android Phone တွေအတွက်ဆိုရင် Google Play နဲ့iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ app ကို download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
မဲရောက်မှာတာဝန်ထမ်းဆောင်ခဲ့ကြတဲ့ပညာရေးဝန်ထမ်းတချို့မဲမတမာမှုနဲ့ရွေးကောက်ပွဲမှာမမှန်မကန်လုပ်တဲ့ဆိုတဲ့ဆွဆွဲချက်တွေနဲ့ရင်ဆိုင်နေရတဲ့အကြောင်းပြောပြပါမယ်။ကျွန်မအိတ်တနာထွန်းပါ။နိုဝင်ဘာ၈ရက်နေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာမဲယုံတာဝန်ထမ်းဆောင်ခဲ့ကြတဲ့ပညာရေးဝန်ထမ်းတချို့ကိုရွေးကောက်ပွဲမှာမမှန်မကန်ဆောင်ရွက်တဲ့မဲမတမာမှုတွေပြုလုပ်တဲ့ဆိုတဲ့ဆွဆွဲချက်တွေနဲ့ရဲစခန်းမှာအမှုပွင့်တိုင်ကြားထားတဲ့အမှုတွေရှိသလိုတရားရုံးတင်ထားတဲ့အမှုတွေလည်းရှိပါသေးတယ်။မဲယုံဝန်ထမ်းဆရာမတွေအပေါ်တရားစွဲဆိုထားတဲ့အမှုအ ਨੇ စုံနှစ်မှုရှိနေတယ်လို့လည်းအခြေခံပညာရေးလှုပ်သားများတမကဗဟိုအလုံးအမှုဆောင်ဆရာဦးဝင်းမင်းထွတ်ကပြောပါရယ
်ပြောဝဲရဆရာမကြီးအမှုဆိုလို့ရှိရင်ဒါတရားရုံးကိုရောက်သွားပြီပေါ့တရားရုံးမှာတင်ပြီးတော့တရားကျင့်ပြီပေါ့နော်နောက်တစ်ခုက ရဲစခန်းမှာလောလောဆယ်အမှုစစ်ခိုင်းတော့အမှုရဲစခန်းမှာအဲရဲစခန်းကိုတိုင်ပြီးတော့မှရဲစခန်းကနေပြီးအမှုတည်ဆောက်ပြီးတော့မှတရားဆွဲတာဆိုပြီးနှစ်ပိုင်းရှိတယ်ဗျ။အခုဒါလည်းကျွန်တော်တို့ဒီငပူရောပေါ့ငပူရောမှာဆိုရင်ရဲစခန်းမှာတော့တိုင်ထားပြီးပေါ့နော်။ဒါလည်းတမှုပေါ့လောလောဆယ်ဒီနှစ်မှုရှိတယ်။နောက်ဒီတိပိုးဝဲကိစ္စလေးတွေကတော့ကျွန်တော်တို့ဆက်တွေ့လာတာလေးတွေကတော့ကျွန်တော်တို့နည်းကျွန်တော်တို့ကလည်းဖြည့်ရှင်းကြတဲ့အခါမှာမြို့နယ်တမကတွေသူနည်းသူကလည်းသူဖြည့်ရှင်းတာတွေတော့ရှိတာပြီပေါ့နော်
။မန္တလေးတိုင်းပျော်ပွဲမြို့နယ်ကမဲယုံမှာမဲယုံမှုအဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့ပညာရေးဝန်ထမ်းဟာမဲဆွယ်စည်းရုံးနာတွေလုပ်ခဲ့တယ်လို့စွပ်စွဲခံထားရသလိုအေယာဝတီတိုင်းငပူရောမြို့နယ်မှာတော့အသက်မပြည့်သေးတဲ့သူကိုမဲပေးခွင့်ပြုတယ်ဆိုတဲ့စွပ်စွဲချက်နဲ့တိုင်ကြားခံထားရတဲ့အကြောင်းဆရာဆရာမများတမကတာဝန်ရှိသူတွေကပြောပါတယ်စွပ်စွဲချက်မှတ်ကန်ခဲ့တဲ့ဆိုရင်တော့ဥပဒေအရပြည်ထောင်ခံယူမှာဖြစ်သလိုမဟုတ်မမှန်စွပ်စွဲတာမျိုးပေါ်ပေါက်တဲ့ဆိုရင်တံပြန်တရားစွဲဆိုတာအပါအဝင်တုံ့ပြန်သွားမယ်လို့လည်းအခြေခံပညာရေးလှုပ်သားများတမကဗဟုအလုံးအမှုဆောင်ဦးဝင်းမင်းထွက်ကပြောပါရယ
်မြန်မာတိုင်းနိုင်ငံလုံးမှာရှိတဲ့ပညာရေးဝန်ထမ်းကြီးအပေါ်မှာပေါ့နော်ဒီမဲယုံဟိုချူတင်မဲဟိုဟာပေါ့ကောက်တဲ့အချိန်ကာလမှာနောက်တစ်ခုကဒီနိုဝင်ဘာရှိတဲ့နေ့ရွေးကောက်ပွဲနေ့မှာပေါ့နော်ဆိုတော့ဒီတမချက်ချက်နဲ့ဆောင်ရွက်နေပါတော့ညာလဲမလူမုံသားတဲ့စိတ်တွေနဲ့ဆယ်လီပြီးတော့မဟုတ်မမှန်ဆွဆွဲတိုင်ကြားတဲ့အမှုတွေကိုတော့ကျွန်တော်တို့ကပြန်ပြီးတော့ကူညီဆောင်ရွက်သွားဖို့အတွက်မကြခင်မှာကျွန်တော်တို့ဒီမြန်မာတနိုင်ငံလုံးမှာရှိတဲ့ဆရာအဖွဲ့ကြီးတုံးဖွဲ့ပေါင်းပြီးတော့ကျွန်တော်တို့အရေးပေါ်တုံ့ပြန်ဖြေရှင်းရေးကော်မတီကိုဖွဲ့စည်းပြီးတော့ကျွန်တော်တို့ကူညီဆောင်ရွက်သွားမှာဖြစ်ပါတယ်ကျွန်တော်တို့လိုအပ်တဲ့ဥပဒေပညာရှင်တွေအကူအညီရယူပြီးတော့ကျွန်တော်တို့ကူညီဆောင်ရွက်သွားဖို့စီစဉ်နေပါတယ်ခင်ဗျာဒီကညာရေးဌာနညာရေးဝန်ကြီးဌာနကလည်းတာဝန်ပေးတယ်ရွေးကောက်ပွဲကော်မရှင်ကလည်းခန့်အပ်တာဝန်ပေးပြီးတော့ဆောင်ရွက်ခိုင်းတယ်ပေါ့အဲ့တော့ဒီကျွန်တော်တို့ရဲ့ဤကင်ညာရေးဌာနမှာလည်းတာဝန်ရှိတယ်လို့ယူယူစီမှာလည်းတာဝန်ရှိတယ်ပေါ့တာဝန်ရှိတဲ့အခါကျတော့ဒီသက်ဆိုင်ရာဥပဒေလိုလိုလုံးကြီးရှင်းလင်းကြီးကားနေနဲ့အညီတော့ကိုညီဆောင်ရွက်ပေးဖို့လိုပါတယ
်အာနာယ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီအနိုင်ရချောင်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကကြေညာထားပါတယ်ဒါပေမဲ့လည်းရွေးကောက်ပွဲမှာမဲမတမာမှုတွေမမှန်မကန်လုပ်ရက်တွေရှိခဲ့တယ်ဆိုပြီးတော့အဓိကအတိုက်ခံနိုင်ငံရေးပါတီဖြစ်တဲ့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီအပါအဝင်နိုင်ငံရေးပါတီတို့ကဆွဆွဲထားကြတာပါရွေးကောက်ပွဲစောင့်ကြည့်အဖွဲ့တစ်ခုဖြစ်တဲ့ New Myanmar Foundation ကအမှုဆောင်ညွှန်ကြားရေးမှူးမတ်မျက်နှာတာအတင်းကတော့ရွေးကောက်ပွဲလုပ်ငန်းစဉ်မှာအားနည်းချက်တွေရှိခဲ့ပေမဲ့မဲယုံတာဝန်ကြဆရာဆရာမတွေကြားမတမာမှုတွေကြီးကြီးမားမားမတွေ့ရဘူးလို့ပြောပါရယ
်အချို့သောရာဂိုင်းလုံးနဲ့ငယ်တော့ဆရာဆရာမတွေကဥပမာဘယ်လိုမျိုးလဲဆိုတော့ဒီရွေးကောက်ပွဲလေးလာဆောင်ကြည့်ခွင့်ကိုမသိတဲ့အတွက်သူတို့မယုံတယ်ကိုဝင်ခွင့်မပေးတာမျိုးပေါ့နော်အဲ့လိုမျိုးအခြေအနေမျိုးလေးတွေရှိတယ်ဒါပေမဲ့အဲ့လိုမျိုးကတော့ကျွန်တော်တို့ဒီရွေးကောက်ပွဲလေးလာဆောင်ကြည့်တဲ့အရက်ဒီမှာဂျုံရတာတော့ဒီအနေငယ်ပေါ့နော်ဒီရာခိုင်နှုန်းအဖြစ်ဆိုရင်တော့ဒီ100ခန်းနှုန်း200ခန်းနှုန်းလောက်တော့ကျွန်တော်တို့ဂျုံခဲ့ရတယ်ပေါ့နော်ဒါပေမဲ့အဲ့ဒီဟာအပေါ်မှာတော့ကျွန်တော်တို့ကဒီမမမကန်လုပ်တယ်ဆိုတဲ့စကားမျိုးကမတုံ့ညူဘူးပေါ့နော်အဲဒီဥပဒေကိုသိရှိမှုအားနည်းနေတယ်အဲဒုမလို့ရှိရင်တော့ဒီဟိုပါဒီလုပ်ငန်းနိုင်ငံကြီးပေါ်မှာဒီအချို့သောဒီဆရာဆရာမတွေအနေနဲ့ဒါတို့ဒီတင်နန်းသိချာမရဘူးဆိုရင်လည်းတို့လွတ်သွားတာမျိုးလည်းရှိနိုင်တယ်ပေါ့နော်ကျွန်တော်တို့ကတော့ဒီအလူပဲတုံးသချင်းနေလေ
ရွေးကောက်ပွဲမှာမဲယုံတာဝန်ထမ်းဆောင်ကြတဲ့ပညာရေးဝန်ထမ်းတွေကိုဒီလိုတိုင်ကြတာမျိုးက2015ရွေးကောက်ပွဲတုန်းကနေပြည်တော်မှာတမှုရှိခဲ့ပြီးပါတယ်ဒီနှစ်ရွေးကောက်ပွဲမှာတော့ပညာရေးဝန်ထမ်းနှစ်ဦးအပေါ်တရားစွဲဆိုထားတာအပါအဝင်ရွေးကောက်ပွဲနဲ့ဆက်နွယ်ပြီးတရားစွဲထားတဲ့အမှုပေါင်း100ကျော်ရှိပါတယ်တချိန်တည်းမှာပဲကက်ယောဂကာလကျင်းပခဲ့တဲ့ရွေးကောက်ပွဲမှာမဲယုံဝန်ထမ်းအဖြစ်တာဝန်ယူရင်းကိုဗစ်ယောဂပိုးကူးစက်ခံရသူပညာရေးဝန်ထမ်း100ကျော်ရှိနေပြီလို့အခြေခံပညာရေးလှုပ်သားများတမကကပြောပါရရှင်ကျွန်မအင်တနာထွန်းမှရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်
ဒီ American အတန်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jodu Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။သောရရှင်များရှင်ကျမတင်ကြီးထိုက်ပါအပတ်စဉ်စီးပွားရေးအစီအစဉ်ကိုတင်ပြပေးပါမယ်။ရန်ကုန်တိုင်းလှေကူးမှာဒီဇင်ဘာလအတွင်းကိုရီးယားမြန်မာဆက်မှုဇုံကိုစပြီးအုပ်မြစ်ချမှတ်ကိစ္စအပါအဝင်တခြားအစိုးရစီမံကိန်းကြီးတွေလည်းရှိနေပါတယ်။ဒီအချက်ကြောင့်ရန်ကုန်အင်ဂျင်မြေဈေးကွက်အတွင်းလှုပ်ရှားမှုရှိလာပါသလားအင်ဂျင်မြေအကျိုးဆောင် ဒေါ်အေးတီရာရွှေကိုမြင်မြန်ပြီးဒီသတင်းပတ်စီးပွားရေးအစီအစဉ်မှာတင်ပြပေးပါမယ်ရှင်
ကျမတို့မှာနိုင်ငံတော်စီမံကိန်းကြီးတွေလည်းအများကြီးစီစဉ်ထားတာရှိပါတယ်။ဥပမာဆိုလို့ရှိလို့ရှိရင်နောက်လဒီဇင်ဘာလမှာအဲကိုရီးယားမြန်မာဆက်မှုဇုံကိုလဲကူးမှာကျမတို့အုတ်မြစ်ချပါမယ်။စပြီးချပါမယ်။နောက်မကြာမီကာလမှာမြန်မာစင်ကာပူဆက်မှုဥယျာဉ်ပေါ့နော်။အဲ့ဒါလည်းလဲကူးမှာပါပဲ။ဒီဟာကိုလည်းစပြီးတော့ကျမတို့အကောင့်ထဲပေါ်ပါမယ်။နောက်ပြီးတော့ဒီကုံမြို့တွေဘက်မှာဆိုလို့ရှိရင်လည်း smart and eco city project ပေါ့နော်မြေပြင်ရတိုးတက်မှုနဲ့ပြည့်ဝတဲ့မြို့စီမံကိန်းတစ်ခုကိုလည်းကျမတို့စပြီးအကောင့်ထည့်ဖို့ရှိပါတယ်အဲ့တော့ဒီလိုစီမံကိန်းကြီးတွေအကောင့်ထည့်ဖို့တဲ့အခါမှာနိုင်ငံရဲ့ညှိနှိုင်းရေးနှိမ့်ထားမှုငွေတွေဝင်လာရုံနဲ့မကဘူးကျမတို့ပြည်သူတွေအတွက်အလုတ်ကင်ဖန်တီးမှုဘက်မှာအင်တာမှာအရေးပါပါတယ်အလုတ်ကင်ဖန်တီးခြင်းအပြင်ကျမတို့covid နောက်ပိုင်းကာလမှာပြည်သူတွေတဲ့ဥချင်းတူချင်းရဲ့စီးပွားရေးအခြေအနေဥမော်လာအောင်လို့ဒါတွေကအခုအထောက်အကူဖြစ်ပါလိမ့်မယ
်ပြီးခဲ့တဲ့ဒီ20ရင်းနေတော့ငါဒေါအောင်ဆန်းစုကြည်ပြောသွားတာပေါ့နော်ဒီကိုရီးယားဆက်မှုဇုံတို့ဟိုလှဲကူးမှာသူတို့စီမံကိန်းနှစ်ခုလုပ်ဖို့ရှိပြီးတော့ဒီကုံမျိုးသစ်မှာလည်းဒီ smart city တစ်ခုလုပ်ဖို့ရှိတယ်ဆိုတော့အဲ့ဒီသတင်းတွေကြောင့်များအမတို့ဒီအယောင်းဝယ်ပေါ့နော်အင်ဂျင်မြေအယောင်းဝယ်မှာလှုပ်လှုပ်ရှားရှားများဖြစ်လာ
ဟုတ်ကဲ့ဟိုကိုရီးယားဆက်မှုဇုံလုံးမယ်ဆိုတော့ပေါ့နော်အဲ့ဒါတော့ကတခါတိရောအဲ့နားမှာမိခွက်လေးတွေကဈေးတက်သွားတယ်ပေါ့နော်ဟိုအခုအတန်ကြားတာပေါ့လှုပ်တာကြားတာတော့အဲ့ဒီကိုရီးယားစမုတ်ကုန်းထဲမှာမိလေးတွေ300-400လေးကတော့အခု800လောက်ဖြစ်သွားတယ်ပေါ့နော်ဆိုပြီးတော့အဲ့တခုကတော့ဟုတ်ဈေးကတော့ခေါ်နေရပေါ့ပါရင်အခုဒီလှုပ်အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့အဲ့ဒီကိုရီးယားစမုတ်ကုန်းတစ်ခုပဲဟိုနားကမိခွက်တွေဈေးတက်တယ်လို့ပဲကြားတယ်ရှင်ဟုတ်ဟုတ်
ဟုတ်ကဲ့
အကုန်မျိုးတင်းထက်တော့မကြောက
်အယောင်းဝယ်ဈေးကွက်ဘလို့ရှိပါလဲရှင်လက်ရှိလေ
အခုဗဟန်းမှာကရောင်းတဲ့လူမရှိဘူးဖြစ်냐ရောင်းလို့ထွက်လိုက်တာနဲ့တလအတွင်းဆိုရင်အဲ့ဒါစသွားတာပဲမင်းရဆိုဟိုပေါ့ဒီတန်လွန်လန်းဒေါ်လာချနေလမ်းမှာဆိုတလုံးပေါ့နော်စကွဲပဲ3သိန်းသေးပေါ့လေအဲ18000ဆိုအခု18000နဲ့တည့်အစီရင်ချအဲ့ဒါတလပဲရှိပြီးရောင်းမှုထွက်တာအဲ့ဒါဝယ်သွားတာပဲနောက်ပြီးတော့နောက်အဲ့လမ်းထဲမှာပဲနောက်တစ်ချံไอ้ชื่อปอนะกูเป็นดุติยาไลมลาเกอ่ะใส่ท้าพี่แล้วรอบที่ก็ถั่วตัวเลยปอเนาะตองตะถาปอตัวกูอะเหมียอะจี้ไม่ผิดไปเหมือนดิโหดิ2000กันรอบอธิย่อโหเนเนยาวเลยเนี่ยผิดดิ
เต็ง
2000กันได้มาปอเนาะโอเคเต็ง2000เนี่ยโอเคไอ้ปัจฉาเลยတော့อกูตลอดเมียๆไล่ชา2000เนี่ย2000จ้ะอกูเลยไล่ชาคายเนี่ย1000กว่ารอบตုံးมั้ยไอ้หลุမျိုးนี่ปอเนาะชาเลยอ่ะโห
ဟုတ်ကဲ့ဟိုယင်းနှိမ့်ညံမှုအနေနဲ့လားဒါမှမဟုတ်နေဖို့လားရှင
်အဲယင်းနှိမ့်ညံမှုဝယ်ရောင်းနေအခုကောက်တာလေလားယင်းနှိမ့်ညံမှုနေဖို့ဝယ်တဲ့လူတွေကတော့တယောက်စားနှစ်ယောက်စားပဲရှိပါတယ်မဟုတ်ပတ်စံပုံနေလို့ပေါ့နော်လာဝယ်တာတော့လေပြီးချိုးကြအဲ့ဒါတော့သူကယင်းနှိမ့်ငှားစားတာပေါ့ချိုးကြလည်းပြန်ငှားစားမှာပေါ့အိမ်ပါမှာပေါ့ချိုးကြလည်းညီကြီးနဲ့ပေါ့အိမ်တောက်မှာပေါ့အဲအဲ့လိုမျိုး
ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့လောလောဆယ်မှာအပြောင်းလဲဖြစ်လာတာလားရှင်အခုဒီကိုဗစ်ကာလကြီးထဲမှာဒီဖြစ်တယ်ဆိုတော့လေ
ဟုတ်တယ်ဟုတ်တယ်ကိုဗစ်ကာလထဲမှာအခုဒီတလထဲမှာဖြစ်လာတာတလအတွင်းမှာဘယ်လိုဖြစ်လို့ဝယ်တဲ့လူကိုပေါ်လာလဲမသိဘူးကိုတော်မလေးဟိုတက်ဆိုအေးနေအကြပြီလေ
ဟုတ်ကဲ
့အေးနေတော့အခုလာကြည့်သူကိုတို့ပြနေရတာမှာတရေချားတစ်ခါလောက်ကိုပြနေရလို့ဖြစ်နေအခုအခုဟိုအိမ်ထဲဝင်ကြည့်လို့မရတဲ့ခြံထဲကိုကြည့်ပေါ့အဲအဲ့လိုမျိုးတွေပေါ့အခုက
ဟုတ်ကဲ့
ဒီစီပေးပေါ့အဲ့လိုဖြစ်နေကြအကုန်လုံ
းဟုတ်ကဲ့ရှင
်ဒီကတော့အောက်တေးပေးရများတယ်ဟိုအရန်ဟိုဟိုဟွာလေးမဟုတ်ဘူးအရန်ရောင်းတင်တဲ့လူထဲမှာတည့်ရမှာပေါ့နော်ဟိုအောက်တေးပေါ့ပေါက်တေးကဥမာတပေးပတ်တယ်နှစ်သိန်းလောက်ပါတယ်သူကဟွာလောက်ပဲပေးရအသိန်းခွက်လောက်ရမလားအဲ့တသိန်းနှစ်တောင်သူအရန်စစ်တာအဲ့အဲ့လိုမျိုးတွေနဲ့ပါပဲအဲ့ဒီဈာထဲမှာတည့်သွားရအရန်ထွက်သွားတာပေါ့ဟုတ်
ဟုတ်ကဲ့ဟုတ်ကဲ့ဆူလိုရဲ့သဘောကအိမ်စည်းမြေစည်းကတက်လာတာမဟုတ်ဖင်းနဲ့လူတွေကဟို
မတက်ဘူးမ
ဟုတ်ဈေးသူတို့ဈေးဟိုသူတို့လိုချင်တဲ့ဈေးအနှိမ့်နဲ့ပေါ့နော်ရရင်ဝယ်မယ်ဆိုတော့ပုံစံမျိုးပါလားရှင်ဟု
တ်တယ်ဟုတ်ပါတယ်ဟုတ်ပါတယ်အဲ့လိုဖြစ်နေတာဟုတ်ကဲ့အဲ့လိုဖြစ်နေတာအကောင်ကတန်တာလေးပါရှိတယ်သူ့တန်တန်လေးဆိုဟိုရောင်းတဲ့လူတွေကဈေးချရောင်းကြတယ်အခုဖြစ်နေရလीပေါက်သေးတယ်လीသူတို့နှစ်သိန်းခွက်လောက်ပွားမှာသူကနှစ်သိန်းပဲလာခဲ့ဆိုပြီးအပါပါရှော့အဲ့လိုထုတ်လိုက်တာပေါ့အဲ့လိုမျိုးနော
်ဟုတ်ကဲ့ဟုတ်ကဲ
့
ဆိုတော့တတိယတရာထုတ်ရောင်းနေတဲ့သဘောပါလားရှင်နေတဲ့အိမ်မျိုးရောင်းနေရလားဒါမှမဟုတ်သူတို့ရင်းနှီးမြှုပ်နှံတဲ့ဟာတွေကိုရောင်းနေတာပါလားရှင
်လောကကိုအခုတော်တော်များများရောင်းတာ fast owner တွေ
ဟ ဟိုစမှုဆောင်နေပါတဲ့ဘက်မှာများလှုပ်လာသလားပေါ့နော်လူတွေကအဲ့ဒီဘက်ကိုများဒီဟာတွေရောင်းပြီးတော့များယူကုန်ကြပြီလားပေါ့အဲ့လိုများဖြစ်သလားရှင
်စမှုဆောင်ကလှုပ်တယ်ဟိုမှာတီလုံဝဘက်မှာလှုပ်တယ်တီလုံဝ
ဟုတ်ကဲ့
တီလုံဝဘက်မှာဝင်ကြတယ်ဟုတ်စမှုဆောင်ကတီလုံဝဒါမဲ့ရောင်းတဲ့လူတွေကစမှုဆောင်ကအမလီအကျော်တင်းတယ်မလျှော့ဘူးစမှုဆောင်က
ဟုတ်
စမှုဆောင်ဒိန်းလုံးကမကြောက်
စမုံစုံကဘယ်လောက်လောက်ပေါက်ပါလဲရှင်မ။အ
ဲကြောက်ခုပေါ့နော်။တို့တအေးကပေါ့။သူကဟိုသူက1 unit မှာ 1.8 ရှိရဲ့သူကလေ
။ဟုတ်ကဲ့
။ရှိရောသူတ unit နဲ့ချိုးကြတယ်ပြောတာပေါ့နော်။တ unit ကိုဟိုရှိရဲ့8500အဲ8000ပေါ့နော်။အဲ့ဒါဆိုနှစ်အေးကနီးနီးပေါ့လေ။အဲ့တအေးကဟို4500ပေါ့။ပေါ့လေဆိုရင်ပေါ့ဒီအပေါ်ပေါ့နော်။သူကတော့ဟုတ်
ဟုတ်ကဲ့ရှင်ဟုတ်ကဲ့။အဲ
4000ချိုးကြတယ်ဟိုလမ်းမတန်းဆိုလို့ရှိရင်တော့ဒီအေကဟိုဖွံ့ဖြိုးရေးလက်မကြီးပေါ့ဒီလိုအချက်မှုတော့မှာဆိုဟိုတတိတယောက်အေးတက်ဆိုင်တာကိုပဲမရလိုက်တာလေလမ်းမတောင်တော့ဘလောက်ခေါ်လဲတအေကဟို9000ခေါ်တယ်အဲ့တော့သူဟာလောက်ဆိုလို့ရှိရင် 1.8 လောက်ဆို1000ကျွဲလောက်ကြာတာပေါ့နော
်ဟုတ်ကဲ
့အဲ့လိုအဲ1000ဟုတ်တယ်အဲ့လောက်ခေါ်ပြီးသူဈေးလျှော့ရအောင်ပေါ့ဟုတ်လက်အထဲကြီးကြတော့တအေကဟို4500ဖွံ့ဖြိုးလက်မကြီးနောက်ဆိုသူကဟိုလောက်4300အဲ့လောက
်ဟုတ်
4500ပေါ့ဒီ average ကဟုတ်ဟုတ်အောင်မပ
ါလေဒီဝေယောင်းလောကမှာဟိုဝေကျင်တဲ့သူတွေရောင်းကျင်တဲ့သူတွေဗာမြတ်တတိထားဖို့တင်ပါတယ
်သူကအခုပေါ့နော်ရောင်းတာဝေတာတော့အခုအချိန်မှာတော့သူတို့ကတော့ဟိုတည်တယ်ပဲထင်နေကြနည်းနည်းတက်လာမယ်ပေါ့နော်ဒါပေမဲ့အရင်ကတော့မတက်လောက်တော့ဘူးပေါ့လေ
VOA မြန်မာပိုင်းရဲ့ blogger တွေပြောသမျှအစီအစဉ်ကနေကြိုဆိုပါရစေ။ကျွန်မဆွန်မြတ်မော်ပါရှင်။ COVID ကရောဂါကြောင့်လူတွေအတွက်ဖြစ်လာတဲ့အလေအကျင့်အသစ်တစ်ခုကအိမ်ပြင်ထွက်မယ်ဆိုရင်နှာခေါင်းစီးတက်ရတဲ့ကိစ္စဖြစ်ပါရစေ။ပုံမှန်လူတွေအတွက်နှာခေါင်းစီးတက်ရတာစိတ်ရှုပ်အလုပ်ရှုပ်တယ်လို့သာဖြစ်ကောင်းဖြစ်နိုင်ပေမယ့်တချင်းတွေကိုအားရပါရဆိုကြတဲ့ဆိုတော်တွေအတွက်ကတော့နှာခေါင်းစီးတွေဟာအတားအဆီးကြီးတစ်ခုလို့ဖြစ်ပါရစေ။ COVID ကြောင့်ဖြစ်လာတဲ့ new normal အခြေအနေသက်မှာနှာခေါင်းစီးအပြင်အဆိုးရော်တွေအတွက်တခြားဘလို့ထူးခြားပြောင်းလဲမှုတွေရှိပါသလဲမြန်မာနိုင်ငံကနာမည်ကျော်အဆိုးရော်ဟေမာနီဝင်းရဲ့ new normal တွေကိုမေးကြည့်ဖြစ်ပါတယ
်အဲ new normal ဘလို့ဖြစ်သွားလဲဆိုတော့မမတို့ကအရင်တော့တစ်ချိန်လုံးအပြင်းနေထွက်နေရတယ်တစ်ချိန်ဆိုသွားအပြင်းစင်မိကတစ်ချိန်လုံးလိမ့်တစ်ချိန်လုံးထွက်နေရတဲ့ဘဝကြီးကအိမ်ထဲမှာပဲနေပြီးတဲ့အခါကျတော့အိမ်ထဲမှာမမတို့တန်ရှင်းရေးသမားဆိုတော့မိုးလင်းတာနဲ့တန်ရှင်းရေးလုံးအိမ်တိုက်ကျန်းတိုက်ဒီပြည့်စည်လဲအဲ့ရတဲ့ဘုရားရှိခိုးနဲ့ပဲအဲ့လိုအိမ်နဲ့အိမ်တွင်အိမ်ရဲ့ဟိုအိမ်မှုကိစ္စကိုပို့ပြီးတော့လုပ်ဖြစ်တဲ့ live ဖြစ်သွားတာပေါ့နော်ညီမအဲ့လိုဖြစ်သွား
တယ်ဒါပေမဲ့တစ်ချိန်တည်းမှာလည်းမိုက်မှာတစ်ချင်းနေတော့စုံနေသေးတယ်ဆိုတော့အဲ့တစ်ချင်းစုံနေရတဲ့ဒီအတွေ့အကြုံပေါ့နော်ဒီအခြေအနေမှာအဲ့အပြောင်းလဲရဘလို့ဖြစ်သွားလဲဆိုတာလည်းသိပြရစီရှင်
တစ်ချင်းဆိုရတဲ့ဒီဟွာကတော့ဘလို့လဲဆိုတော့မမတို့အခုตามันดีรีคอร์ดิ่งတော့ပါတော့ကတော့ဒီအချိန်မှာတော့မမမလုပ်ဘူးပေါ့သူများတွေတော့လုပ်ရင်လုပ်မယ်ဒီလိုအချိန်မှာဒါပေမဲ့မမကတော့မသွားဘူးမလုပ်ဘူးဒါပေမဲ့အခုကိုဗစ်ဖြစ်တဲ့အချိန်မှာရုပ်ရှင်နှစ်တရာပြည့်အရင်ဖြစ်တယ်အခုတခါတက္ကသိုလ်နှစ်တရာပြည့်ဖြစ်တယ်အဲ့လိုဟာမျိုးတွေဖြစ်လာတဲ့အခါကျတော့လူကြီးတွေကမမတို့ဆိုပေးပါလို့ပြောတဲ့အခါကျတော့မမတို့သွားဆိုရမှာတော့ပထမတော့ကြောက်တယ်ဒါပေမဲ့တကယ်တမ်းသွားဆိုကြည့်လိုက်တဲ့အခါကျတော့ဟိုတေစာထင်းထင်းသိမ့်နေတဲ့အဲ့ MRT before အရင်ကမြမအတန်းထဲမှာရှိတာပေါ့နော်ညီမတစ်ချိန်လုံးဒီ spray ရေနဲ့ဒီဟိုအားတွေနဲ့အကုန်လုံးပတ်ပြန်ပြီးတော့လူတယောက်ထပိုင်းထပါဘူးဆီးရီပြန်တုတ်အောင်ရန်ကိုဟိုဘယ်လိုခေါ်မလဲစီကန်တကြနေတကယ်လှုပ်ထားတဲ့ဟာမျိုးဖြစ်တဲ့ဟာကိုလည်းမြင်ခဲ့ရတယ် rehearsal နေ့မှာအဲ့တော့တဖြည်းဖြည်းနဲ့မမကတော့ဟိုရုပ်ရှင်နှစ်တရာပြည့်မှာလည်းမမကဆိုရဲဟာနှစ်ခေါက်ရှိတယ်ဆိုတဲ့အခါကျမှမမတော့ဆူရဲတော့တာပေါ့နော်အဲ့လို
အခုလိုမျိုးဒီ MRTV မှာမတိုင်မြဲမှာလဲ MTV တွေမှာရိုက်တာတွေ့ပါတယ်ဆိုတော့အဲ့လိုမျိုးရိုက်တာတွေရောအတွေ့အကြုံအနေနဲ့ဘယ်လိုမျိုးပြောင်းသွားလဲဆိုတာလည်းသိပြရစီ
အဲ့ဒါကတော့ဘယ်လိုလဲဆိုညီမဒီဟာမှာမမတို့ live ကိုသွားမြက်ခင်မမတို့တချင်းတက်ရတယ်ညီမအဲ့တော့တက်ရတဲ့အခါမှာဆိုရင်တော့လူတွေအကုန်လုံးကတော့တယောက်နဲ့တယောက်ဘာဖြစ်လဲဆိုတော့တိုက်တဲ့ဟာတော့ညီမရေခမတစ်ခုတည်းမှာတော့တူတူပဲပေါ့နှာခေါင်းစည်းပိုတက်လာတယ်တယောက်တစ်ယောက်ကိုဗာလဲဝေးဝေးနေပြီးတော့တယောက်တစ်ယောက်စကားပြောတဲ့ဟာမှာတော့ကြောက်နေတယ်ဟိုသွားလာသွားတယ်ဟိုမိကမှုမရှိအောင်ကွက်ကူနေရတယ်အဲ့ဒါမျိုးတွေတော့အများကြီးအတွေ့အကြုံဖြစ်သွားတာပုံမှန်တော့တယောက်တစ်ယောက်ဟိုစိတ်ထဲမှာသူငါသူ့နားနေရင်လည်းသူကြိုက်ပါမလားဒါပေမဲ့သူနီးလာရင်လည်းသူ့နားမှာငါနေလို့တင့်တော်ပါမလားဆိုတဲ့ဟာတွေကတစ်ချိန်လုံးစိတ်ထဲမှာဖြစ်နေတာပေါ့
အ ခုလိုပြောလို့ပါဟိုအစိုးရရေးဆိုတာကပိုဆိုးတာပေါ့နော်တခြင်းဆိုပြီးဆိုရင်ကဒါကိုယ့်ရဲ့ဒီ mood ပမာ mood TV အားရပါရဆိုကြတဲ့အခါကျတော့ပို့ပြီးတော့တာမန်စကားပြောတာထက်ကွာအဝေးတွေပါလေဆိုပို့တတိထားမှာထင်တယ်နော
်တကယ်တမ်းကြတော့အခါကျတော့ညီမပြောသလိုအရန်တတိထားဘလတ်ကြီးတတိထားပဲမြင့်အဲ့ဒီတကယ်တမ်းကျတော့တချင်းဆိုပြီးတော့တိုက်တဲ့အချိန်မှာတော့မမတို့ဒီညနာမှာအုပ်ထားတဲ့ပါစက်မှာအုပ်ထားတဲ့ဟာကိုချုပ်ရတော့တာပဲညီမတက်ပြီးတော့ဆိုလို့မရဘူးတော့မဟုတ်ဘူးဒါတချင်းတိုက်တာပဲဆိုတော့ဆိုလို့ရတယ်ဒါပေမဲ့အားမရတော့ဘူးအဲ့တော့အစိုးရကတော့ချုပ်ပြီးတော့ဆိုရတာပဲဒါပေမဲ့ဒါကတော့ပရိသတ်တွေကလည်းကိုယ်ကိုအားပေးတဲ့အနေနဲ့သူတို့ကလည်းကြည်တယ်ကိုယ်ကလည်းကောင်းအောင်မွန်မွန်နဲ့ကွန်ပလိန်ညီမရဲ့ဟိုစာပေါ့
အပြေဝဆိုချင်တယ
်အပြေဝပေးချင်တဲ့အခါကျတော့မမတို့အဲ့ပေါ်မှာစိတ်ကိုအာရုံထားလိုက်တဲ့အခါကျတော့ဒီဟာကတော့ပြုတ်သွားတာလေညီမရဲ့ဒီပါစပါတထားရာပြုတ်သွားတာလေဒါကတော့အစိုးရတိုင်းပဲပေါ့နော်ညီမအဲ့လိုဖြစ်တယ
်အမားတို့အစိုးရတွေအတွက် new normal ဆိုရင်တော့ဒီနှာခေါင်းစည်းတွေတက်လိုက်ချွတ်လိုက်နေဆိုရတာကအလုတ်အစ်တစ်ခုလိုဖြစ်လာတာပေါ့
ဒါပေါ့ဒါပေါ့အဲ့ဒါဒါမဲ့စုပ်ပြည့်အချင်းကြရင်တော့သူမဟုတ်သူလိုညီမတို့ကပြန်တက်တာပေါ့နော်အဲ့ဒါအဲ့ဒါမျိုးတော့ရှိတာပေါ့ညီမအဲ့ဒါတော့မမတို့ရဲ့တကယ် new normal ဟွာပဲညီမကြီ
းဒီအစိုးရတိုင်းဝိုင်းထဲမှာရော covid နဲ့ပတ်သက်ပြီးတော့ပေါ့နော်တော်တော်လေးဟိုအမအမြင်ပေါ့အလေးထားကြလားဒီတောင်နဲ့တောင်မကူအောင်ရောတတိထားပြီးနေကြလား
အော်နေကြတယ်ညီမအစိုးရတွေကိုအခုမမတို့တွေအခုတချင်းတိုက်မယ်ဘာညာဆိုချင်းနေဆိုရင်ညီမလူတွေခွဲပြီးတော့ချင်းနေဟိုတောင်နဲ့တောင်ဟိုတွေ့တဲ့အချိန်လေးဒါပေမဲ့တီတီပေးတဲ့လူတွေကတော့တနာဖို့ကောင်းတာပေါ့နော်သူတို့ကတော့အမြဲတမ်းရှိနေရတယ်ဟိုလူနဲနိုင်တာနဲအောင်ချုပ်တာပေါ့ညီမရဲ့အဲ့တော့တယောက်နဲ့တယောက်အစိုးရကြီးမတွေ့ရအောင်ညီမဟောသူလာပြီးတဲ့အချိန်သူပြန်သွားတဲ့အချိန်မှာနောက်တယောက်အဲ့လိုမျိုးတော့ဖြစ်တာပေါ့အဲ့တော့အဲ့လိုဖြစ်တဲ့အခါမှာအစိုးရကြီးခုအပြင်မှာလေညီမပြောသလိုဆိုရင်မအားလို့အရင်ကတွေ့တာစုံတာရှိနေတာတွေကဒီ covid ဖြစ်တဲ့အခါမအားလို့တယောက်မှမတွေ့ကြတော့ဘူးညီမဒီအခုပွဲလေးမှာပဲမအားလို့တွေ့တယ်ကျန်တဲ့အချိန်တော့လုံးဝမတွေ့တော့ဘူးညီမအကုန်လုံးဒါစင်ကျင်ကြတာပေါ့နော်ညီမ
ပြောရမယ်ဆိုရင်ဒီလိုအချိန်ဒီလိုရာသီပေါ့နော်ဒီ November December ဆိုတာကတကယ်ပွဲတော်တွေများတဲ့ရာသီအရင်နှစ်တည်းမှာဆိုရင်တော့မိမမတို့ဒါမျိုးတွေပွဲတွေကိုအချိန်ပြည့်အဲ့လိုမအားနိုင်တော့အောင်ကိုလိုက်ဆိုနေရမှာပဲဆိုတော့အခုကျတော့ဆော့ဆော့ပြောသလိုဆိုအမသွားမဆိုဘူးပွဲတွေလည်းလောလောဆယ်တော့မရှိဘူးဆိုတော့အဲ့လိုမျိုးပြောင်းသွားတဲ့အပြောင်းလဲရအောင်အမအတွက်ဘလို့အဲ့ဒါကိုခံစားရလဲရှင
့်အဲ့တော့မမတို့ကတော့ဒီအချိန်လေးမှာဒီအချိန်လေးမှာဆိုတော့ကိုတောက်တဲ့အိမ်ကြီးမှာနေနေမြဲအများတန်းတွေးမိတယ်ငါဒီအချိန်မှာဆိုရင်ငါဒီဟာအလုပ်တွေရှုပ်နေပြီငါဒီအချိန်မှာဆိုဘာတွေစုံနေပြီအခုဆိုရင်ပေါ့နော်အကြောင်းကြီးရဲ့နှစ်တရာပြည်လာနေပြီဆိုငါတို့တွေအရင်အလုပ်ရှုပ်နေပြီအကြောင်းပွဲတွေပေါ့နော်ဌာနတစ်ခုပြီးတစ်ခုပေါ့လား physics ဆိုလဲ physics chemistry ဆိုလဲ chemistry ဒါတွေသွားဆိုရတော့ပြီဒါမျိုးအများတန်းတွေးနေတာပေါ့ညီမအတွေးပဲရှိတာပေါ့ညီမရေဘာမှမလုပ်ရဘူးပေါ့အိမ်ထဲမှာပဲနေနေရ
ဂီတာနဲ့ပတ်သက်လို့ရောအခုလိုမျိုးအမအိမ်မှာနေတဲ့အချိန်မှာပေါ့နော်ထူးထူးခြားခြားအရင်ကနဲ့မတူတဲ့ဟိုထူးထူးခြားခြားလှုပ်ဖြစ်တာမျိုးရောရှိပါလား
အော်အဲ့ဒါကတော့ဘာတစ်ခုမမအတွက်တာလဲဆိုတော့အရင်တော့ညီမရဲ့တကယ်တော့တချိန်မှမအားတဲ့ဟာဖြစ်နေတဲ့အတွက်ကြောင့်တချင်းကျက်ဖို့ဆိုရဲဟာမှာမမမရှိခဲ့ဘူးအကယ်၍အနီးကစားမှကျက်တာလို့ပါတော့အခုဆိုရင်မမမှာဒီဘယ်တချင်းလေးနားထောင်ပြီးတော့ဒီတချင်းတော့ငါကျက်ထားမယ်ဒီ covid ကြီးရဲ့အခါကျရင်ဒါဆိုရင်မင်္ဂလာဆောင်မှာဒါဆိုရင်စုမယ်ဘာမှစုစုမယ်အဲ့အရာမျိုးတွေပြင်ဆင်မှုတော့အများကြီးအချိန်ရနေတယ်ညီမအဲ့ဒီအတွက်ကိုမမတို့ပြင်ဆင်နေနောက်ပြီးတော့အများတန်းဒီမမ fashion ဘာရေးဝါသနာပါတဲ့အခါကျတော့ဒါမျိုးတွေကြီးကြည့်ပြီးတော့ဒီလိုချုပ်မယ်ပါဒီပုံမှာတော့အများကြီးဟိုဗာလေအားစိုက်မှုပုံတွေများလာပြီးတော့အာရုံစိုက်မှုတွေပို့ပြီးတော့အချိန်စိုက်ဖို့အချိန်တွေပို့ရလာတယ်
မြန်မာနိုင်ငံကနာမည်ကျော်အဆိုတော်ဟေမာနေဝင်းဖြစ်ပါရဲ့ရှင်။တချင်းတွေတိုက်တချင်းတွေဆိုရတဲ့ new normal အတွေ့အကြုံသစ်တွေအပြင်ကိုကိုကိုဗစ်ကာယောဂါမကူးအောင်လို့ဝက်စားပြင်ဆင်သွားလာတည်ထားရတာကလည်းသူ့အတွက် new normal ဖြစ်တယ်လို့အဆိုတော်ဟေမာနေဝင်းကပြောပါရဲ့ရှင်။ကျွန်မအဆုမြတ်ပါမှာ
။မင်္ဂလာပါရှင်။အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေ။ကမ္ဘာယဉ်ကျေးမှုရည်စည်းမှာခက်ဆားနေတာတွေ၊ထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူတွေကိုတက်တက်ရောင်သတင်းတော်မှာပြောပြပေးသွားပါမယ်။ကျွန်မအေးသနာကျော်ပါ။ American Basketball အားကစား Champion ဟာ Michael Jordan ဟာသူပါဝင်တဲ့မှတ်တမ်းရုပ်သံ Series The Last Dance ကရတဲ့ဝင်ငွေဒေါ်လာ2တန်းကိုသူနေထိုင်တဲ့ဒေသကအစားအစာလူဒန်းရေးအဖွဲ့ဖြစ်တဲ့ Carolinas and Chicago ကိုအဖွဲ့ကိုလူဒန်းလိုက်ပါတယ်။ESPN ရုပ်သံကရိုက်ကူးထုတ်လုပ်တဲ့အခန်းတွဲ10ခုပါတဲ့ဒီမှတ်တမ်းရုပ်သံဇာတ်လမ်းက Emmy ဆုလည်းရထားခဲ့တာဖြစ်ပြီးတော့သူ Chicago Bulls Basketball အဖွဲ့မှကစားခဲ့တော့ကနောက်ဆုံး Basketball အားကစားရသည့်အဖြစ်အပျက်တွေကိုအသေးစိတ်ရိုက်ကူးထားတာဖြစ်ပါတယ်။အဲဒီရုပ်သံ Series မှာပါဝင်ခဲ့လို့သူကဒေါ်လာ3000ကနေ4000ကျပ်ဝင်ငွေရရလို့သတင်းတွေမှာဖော်ပြကြပါတယ်။ Michael Jordan ကအခုလိုမျိုးစိန်ခေါ်မှုတွေနဲ့ကြုံနေရခြင်း COVID-19 ကပ်ရောဂါကြောင့်ထိမထားနိုင်တဲ့အခက်အခဲတွေနဲ့ရင်ဆိုင်နေကြရခြင်းမှာလုံနေတာတွေအားလုံးကိုခဏရက်ကိုဘက်ကဘာပေးဆက်လို့ရမလဲဆိုတာကိုစဉ်းစားပြီးတော့ပေးဆက်ဖို့အရေးကြီးတယ်လို့သူရဲ့ကြေညာချက်မှာပြောထားပါတယ်American ပြည်အောင်စုမှာအစားအရေစာဝဝလင်လင်မစားနိုင်ကြသူတွေအတွက် Feeding America အဖွဲ့အတွက်ကျွန်တော်လှူဒန်းနိုင်တာကိုဂုဏ်ယူပါတယ်လို့လည်းသူကပြောပါတယ် NBA Basketball သမိုင်းမှာနာမည်တစ်လုံးနဲ့ကြော်ကြတဲ့ Michael Jordan ကလူမျိုးရေးမညီမျှမှုတွေကိုတိုက်ဖြတ်ရေးတွေလဲလာမဲ့10နှစ်တာကာလအတွင်းမှာစုစုပေါင်းဒေါ်လာတန်း100ကျော်လှူဒန်းပါမယ်ဆိုပြီးတော့လဲတက္ကသိုလ်ကပဲကတိပြုထားပါတယ်ဘာကြောင့်နာမည်ကြီးတွေမှာပရာဟိတလုပ်ငန်းလုပ်တဲ့နောက်တစ်ယောက်ကတော့ဝါရင်အမေရိကန်အစိုးရကြီးရှဲဖြစ်ပါတယ်။သူကစင်တကောင်ကိုလွတ်ပေးဖို့နှစ်ပေါင်းများစွာကြိုးပမ်းနေခဲ့တာပါ။အခုတော့အဲ့ဒီစင်ကြီးကာဗန်ကိုလွတ်ပေးဖို့အတွက်သူပါကစ္စတန်နိုင်ငံမှာရောက်နေပါတယ်။အဲ့ဒီကနေပြီးအဲ့ဒီစင်ကိုကမ်ဘောဒီးယားကဘေးမဲ့တောကိုသွားပြီးလွတ်ပေးမှာဖြစ်ပါတယ်။အိတ်စင်ကအသက်36နှစ်ရှိပြီဖြစ်ပြီးတော့သူ့ရဲ့ဘဝတစ်လျှောက်လုံးမှာပါကစ္စတန်နိုင်ငံအစ္စလာမဘတ်မြို့တော်ကဒရေးဆန်ရုံထဲမှာအဖော်မရှိတကူတည်းနေခဲ့ရတာပါ။ဒါကြောင့်မလို့အဲ့လိုအခြေအနေကိုကဲတင်ဖို့ဒရေးဆန်အကြီးကောက်ွယ်ဆောင်းလျှောက်သူတွေကကြိုးပမ်းနေခဲ့ကြတာဖြစ်ပါတယ်။အခုဒီကာဗင်စင်ကြီးကိုကမ်ဘောဒီးယားမှာဘေးမဲ့လွတ်ပေးနိုင်တာအတွက်ခွင့်ပြုပေးတဲ့ပါကစ္စတန်ဝန်ကြီးချုပ်အင်မရာခမ်ကိုလည်းကျေးဇူးတင်ပါကြောင်းရှဲကသူ့ရဲ့ Twitter လူမှုကွန်ရက်စာမျက်နှာမှာရေးထားခဲ့ပါတယ်။လက်ရွေးစင်ခရစ်ကက်အားကစားသမားဟောင်းလည်းဖြစ်တဲ့ဝင်ကြီးချုပ်ခန်ကလည်းရှဲကိုကျေးဇူးတင်ပါကြောင်းဒီလိုပါကစ္စတန်ကတဘာဝပတ်ဝန်းကျင်ထိမ့်သိမ်းရေးအစပြုလှုံ့ဆော်မှုတွေမှာလည်းရှေ့လျှောက်မှာပါဝင်ဖို့ရှဲကိုဖိတ်ခေါ်ပါကြောင်းဝင်ကြီးချုပ်ယုံကထုတ်ပြန်တဲ့ကြေညာချက်ထဲမှာပြောထားပါတယ်။အခုဆိုရင်စင်ကြီးကာဗင်ကိုလေရင်နဲ့ကမ်ဘောဒီးယားနိုင်ငံ CM ရိခရိုင်ကိုပို့ပေးရမှာဖြစ်တဲ့အတွက်10နာရီလောက်လေရင်စီးတဲ့အခါမှာကျဉ်ကျဉ်ကျုပ်ကျုပ်လှောင်ကျိုင်းထဲမှာနေရမှာဖြစ်လို့သူကြိုက်တဲ့ငပြောသေးတွေမုတ်တွေနဲ့နိုင်ငံတကာတရိတ်ဆန်ကယ်ဆယ်ရေးဖွဲ့ Four Boss ကသူ့ကိုလေ့ကျင့်ပေးနေရပါတယ်။ပြီးရင်တော့သူ့ကိုဒီသတင်းပတ်အတွင်းမှာကမ်ဘောဒီးယားကိုပို့ပေးမှာဖြစ်ပါလိမ့်ရှင်။အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောသံရောအပြည့်စုံကြည့်ချင်နေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV Magazine အစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော်။
English American style gandama patma usun tin pya pe ma ga ro
strike a chord
phit par de sa long paw ga s t r i k e strike ga yai khat da d da a ga de khu c h o r d chord ga duriya ju so ro scribe khun ye dai yai de be ga ro duriya ju ko ti khat lai da paw ဒူရီယာဂျိုးကိုတိခတ်လိုက်တယ်ဆိုရင်ထွက်လာတဲ့တန်စင်ကိုကြားလိုက်ရတဲ့လူတူအနေနဲ့စိတ်ထဲမှာသတိထားမိလိုက်မယ်ခံစားချက်တခုခုပေါ်လာစမြင်ဖြစ်ပါတယ် EDM ဆိုတဲ့တော့ဝိုက်အသေးပဲကလည်းကြားလိုက်ရတာဖတ်လိုက်ရတာတွေ့လိုက်ရတာဟာလူတူဦးမှာခံစားချက်ဖြစ်စေတာတခါတည်းရန်လေးဖြစ်လေရှိတာကဒီတန်ကြားမှုပါတယ်ဒီရုပ်မြင်မှုပါတယ်ဒီစာသားမျိုးဖတ်မှုပါတယ်ဆိုပြီးတော့တခုခုကိုအမှတ်ရစေတဲ့ခံမှလည်းstrike a god ဆိုတဲ့ idiom ကိုရည်ညွှန်းသုံးနိုင်ပါတယ်။ဒီနည်းဆိုတော့ဆက်ဆက်မှုတစ်ခုခုရှိနေတာပေါ့ရှင်။ဒီနေရာမှာ strike အစား touch touch ထိတွေ့တယ်လို့အဓိပ္ပာယ်ရတဲ့ဝဟာယကိုလည်းအစားထိုးပြီး touch a god လို့ idiom မှာလည်းအသုံးပြုနိုင်ပါတယ်။ strike a god idiom နဲ့ပတ်သက်လို့ George Group ပြီးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ The program clearly has struck a chord with our listeners.We received a lot of letters from them saying how much they like it.
Eddie season ha chin lo to da shin wi ti ti da da be a chai twi ja de lu so ya ma ba. Eddie season go tru be law chai ni tet ja de su da Sarwi Miaji Be Chinoru Lekan Yashi Gede Lilu Tibi Yabari. Tutia Timbia Bimi Idiom Atungaro.
Strike gold.
Pipare. Salumbanga S D R I K E. Striker. Debe Mumu Shibime Diniama Shadwida Lu Debe Yuyama Pipi. G O L D Gold Garo Shui Sura Tora Shimia Ati Pipare. Dajong's quite cooling a tie, Debe Garo. Shwego shot with a ball. Shwe shot with it, twin to the master in the tape he came a little Dora Shimia, dress up, bida, pimaba. Hobody, idioms read the white tea regale. We are about to eat a chana lara, siwa pilara, jiji de chanda, lara go through the pipari. Jimmy Mamale, ha, bedu bewa garo, sweetin you to the abbey. Baba to the abbey, so be up your Dora Shimia, jabu jabalimi.
Those businessmen who invested with the generals have struck gold. Those businessmen who invested with the generals have struck gold.
Strike gold, the idiom at Dungu, Mujinida Macabe, Kukune Patelu.
Strike while the iron is hot.
Pibare Salumbanga S D R I K E Strike ga diniyama Yaikata Yaichara W H I L E While ga chain door dwe the iron iron ga tan is is ga pita hot hot ga pura so ro sakwai khun ye dai yai de be ga ro tan pu ni dong yai cha lai bo lo de be ya ba de tan so de tattu go pon twin chin yin apu pe bi pyo la do ma lo ya pon go
Strike
while the iron is hot car to get out idiom being Zagabonle Pipari. Tomorrow, Mima Male, Moyarong Yika, Ladarong Bangi, a chain she guy Luna Sai Sure Zagabon Muri Luboshi. Diniama Digagaro. Queen car gowno, lelum cambugu, yinun pura pipari. Dido nebadelu, George Groupide umago, nas in jijaya.
You have to strike while the iron is hot and invest in oil company stocks. Oil prices have skyrocketed because of the crisis in the Middle East.
Yinan comedy stocks idrima, yinin yunabu, a council chingu. Lelum can nebia. A she lay by Dibaka, Yina Zinon we ha, more Tony Vilo, Divi Yabare. Didrimba, strike nebatelo, Timbia get a idiom a tone we garo.
Strike a chord, strike it rich, strike while the iron is hot.
Dupichabare. Now drinba culo chimu male, now ta idiom a tone we go, Timbia beu mamu, Samyo nasin jabashim.
ကမ္ဘာတော်ကကိုဗစ်-19အတည်ပြုလူနာစုစုပေါင်းဒီကနေ့62တန်းကျော်သွားပါပြီ။အမေရိကန်ဂျွန်ဟော့ပကင်းစ်တက္ကသိုလ်ရဲ့ကိုဗစ်ကာယောဂါဆိုင်ယာစီးရင်ပြုစုချက်အရကမ္ဘာမှာကိုဗစ်အတည်ပြုလူနာ62တန်းနဲ့ခုနှစ်သိန်းကျော်ရှိပါတယ်။ကမ္ဘာကျန်းမာရေးအဖွဲ့ WHO ရဲ့မနေ့နိုဝင်ဘာ20ကိုစီးရင်အရကိုရိုနာဗိုင်းရပ်စ်ပိုးကူးခံထားသူစုစုပေါင်း62တန်းကျော်နဲ့သေဆုံးသူကတော့တိတိမှလေးတန်းကျော်ရှိခဲ့ပါတယ်။အာဖရိကတိုင်းနိုင်ငံတွေမှာတော့ကာယောဂါကန့်သတ်ချက်တွေကြောင့်ကျန်းမာရေးဆောင်ရှားမှုလုပ်ငန်းတွေမှာအထားရပြင်းနေရတဲ့အတွက်ကိုဗစ်ကြောင့်သေဆုံးသူတဲ့ငှက်ဖျားယောဂါနဲ့သေဆုံးသူပိုများမဲ့ပုံရှိတယ်လို့ American သမ္မတအတွက်ထောက်လှမ်းရေးအတိုင်းအဝန်ကနိုင်စဉ်ပြုစုတင်ပြတဲ့နိုင်ငံတော်လုံခြုံရေးဆိုင်ရာအစီရင်ခံစာကိုရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ဒီကနေ့တနင်္လာနေ့မှာပထမဆုံးရရှိတော်မှာပါ Mr. Biden နဲ့သူ့ရဲ့ရွေးကောက်ခံသူ့သမ္မတလောင်း Kamala Harris တို့ကလည်းအစိုးရအဖွဲ့ရဲ့ထိပ်တန်းစီးပွားရေးရာထူးနေရာတွေကိုဒီကနေ့မှာပဲရွေးချယ်ကြေညာမယ်လို့ခန့်မှန်းရပါတယ်အင်ပီရိုဘနာရဲ့အကြီးအကဲဖြစ်နီရာထန်တန်နဲ့စီးပွားရေးအကြံပေးကောင်စီဥက္ကဋ္ဌဖြစ်စီးပွားရေးပညာရှင်ဆီလီယာရော့စ်တို့ကိုရွေးမယ်ဆိုတဲ့သတင်းတွေလည်းထွက်နေပါတယ်။ဒီကနေ့ညအတွက်ထိတ်တန့်ရောက်သတင်းတွေကတော့ဒီလောက်ပါပဲရှင်။ VOA ကိုအားပေးနားဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျန်းမာရွှင်လန်းပါစေရှင်။ကျမနန်းလာပါ။
This program has come to you from the Voice of America, Washington.